Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် March 24ရက်နေ့တောက်ကြနေမနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတပ်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းပဲသူပြောပြပေးမှာပါမြန်မာစစ်ကောင်စီကိုရုရှားကပံ့ပိုးပေးနေတာဟာတည်ငြိမ်မှုကိုထိခိုက်စေပါတယ်လို့အမေရိကန်နိုင်ငံခြားရေးတာဝန်ခံ Derek Shule ကပြောကြားလိုက်ပါတယ် TikTok အမှုဆောင်အရာရှိချုပ်ကို American သက်တော်ကော်မတီရှေ့မှောက်မှာကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဂျူးဆန်ရင်လှုပ်ရှားမှုတွေက American မှာမကြုံစဘူးတိုးလာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးရေးကြားမှာပါကိုစုံမှုကြောင့
်ဟုတ်ကဲ့ပါဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပို့စီစဉ်ထားပါတယ်
။စစ်ကောင်စီတပ်တွေနဲ့ဂျူတွေပေါင်းပြီးတော့ရိတ်ခါမရှိလို့စားရမရှိလို့ငတ်နေလို့မဟုတ်လို့ညကန်ရွာကိုစီးပြီးတော့လူကြတာ
ခင်ဦးမြို့နယ်ထဲမှာအာနာသိန်းစစ်ကောင်စီတပ်တွေနဲ့ပူစောတီလက်နက်ကင်တွေကခြေရွာတွေကိုဝင်ရောက်လူရတာတွေရှိသလိုမြောင်ဘက်မှာလည်းဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကတော့ဒေါက်တာဆင်ရပါမယ်အစ္စလမ်ဘာသာဝင်တွေရဲ့ရမန်ဒန်ဥပုလ္လမှာမြန်မာပြည်ကအခြေအနေတွေကြောင့်ဘလို့အခက်အခဲတွေကြုံနေရပါသလဲအဲ့ဒီနောက်ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းစတဲ့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဆမ်းမရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါပါအခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးပါမယ
်ယူကရိန်းမှာကျူးကျော်ဆက်ဆင်နွှဲနေတဲ့ရုရှားတပ်တွေဟာဘောက်ကွန်ပြောကိုသိမ်းပိုက်ဖို့အတွက်စူးစမ်းမှုတွေရပ်တန့်နေချိန်မှာပဲယူကရိန်းဘက်ကနေကာလအတော်ကြာစုံစမ်းနေရတဲ့ဒဏ်ရန်ထိုးစစ်ဆင်မှုတွေကိုစတင်ဖို့စီစဉ်နေပြီလို့ယူကရိန်းထိပ်တန်းတပ်မှုကြီးအလက်ဇန္ဒရာဆာဇကီကဂျက်ဒဘရီနေမှာပြောပါတယ်။ဘောက်ကွန်မြို့ကိုတိမ့်ပိုက်ဖို့လုပ်နေတဲ့ရုရှားဘက်ကနေဝင်ပြီးတိုက်ပင်းနေတဲ့ဝက်ဂနာချေဇာတဟာအကျဉ်းသားတွေကိုပါလူသစ်စုဆောင်းနေရတာဖြစ်ပြီးတော့အင်အားကအကြီးကျယ်ရောပါနေပြီလို့ဗိုလ်ချုပ်ကြီးဆာစကီကတယ်လီဂရမ်လူမှုမီဒီယာကပြောကြားလိုက်ပါတယ်။ဒါကြောင့်မြို့ကနေပြန်ပြီးဆုတ်ဖို့လုပ်နေတဲ့ယူကရိန်းတပ်တွေဟာတပ်တွေကိုနေရာဆက်ပြီးတော့ချထားတယ်လို့တိုက်အင်အားကိုပါဖြည့်တင်းပေးနေတယ်လို့လည်းပြောပါတယ်။ဒါ့အပြင်ယူကရိန်းတပ်တွေဟာရုရှားလက်ကနေပြန်သိမ်းခဲ့တဲ့ Kiev, Kharkiv, Balakia နဲ့ Kupinets မြို့တွေတုံးကလို့ပဲအခွင့်ကောင်းယူလှုပ်ဆောင်မယ်လို့ပြောပါတယ်။ Britain ကာဝေးဝန်ကြီးဌာနကတော့ Bakhmut မြို့အနောက်ပိုင်းမှာယူကရိန်းတပ်တွေရဲ့ဒဏ်ရာတိုက်ခိုက်မှုဟာမြို့ရင်းပိတ်မိနေတဲ့ယူကရိန်းတပ်တွေအတွက်ရုတ်ခတ်ပို့ပေးဖို့အထောက်အကူဖြစ်စေတယ်လို့ပြောပါတယ်။ဒါပေမဲ့ယူကရိန်းတပ်တွေဟာပိတ်မိနေတဲ့အနေအထားနဲ့ကြုံရမယ့်အခြေအနေရှိနေသေးပဲလို့ပြောပါတယ်။ယူကရိန်းအရှေ့ပိုင်းရှေ့လန်းစစ်မျက်နှာဒေသမှာနှစ်ဖက်ရှေ့မတိုးနိုင်မဲ့လက်အတော်ကြာတက်နေကြတာဖြစ်ပြီးတော့နှစ်ဖက်အသေးပြောက်လည်းအတော်များနေတာဖြစ်ပါတယ်။ဘောက်ကွန်ဒေသမှာရုရှားတွေအားယော့လာနေတယ်ဆိုတော့ယူကရိန်းဘက်ကပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ရုရှားဆိုတဲ့ဘက်ကတော့တစုံတရာတုံ့ပြန်တာမျိုးမရှိသေးပါဘူး။
ဗီဒီယိုအတိုလေးတွေရိုက်ကူးမြှောက်ဝေတဲ့ TikTok လူမှုဆက်သွယ်ရေးကွန်ရက်ရဲ့အမှုဆောင်အရာရှိချုပ်ကိုအမေရိကန်လွှတ်တော်မှဂျာတာပတိနေကစစ်ဆေးကြားနာခဲ့ပါတယ်။အမေရိကန်မှာသုံးဆွဲသူတန်း150လောက်ရှိတဲ့တရုတ်ကုမ္ပဏီပိုင်း TikTok ကိုတားမြစ်ပိတ်ပင်မှုတင့်မတဲ့ဆုံးဖြတ်နိုင်မှုအတွက်အမှုဆောင်အရာရှိချုပ်ရှိုစီချူးကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ်။အသက်40အရွယ်စင်ကာပူစာတီဖြစ်တဲ့ချူးဟာ TikTok ရင်ဆိုင်နေရတဲ့ဆွဆွဲမှုတွေကိုတံပြန်မှုလူများရှင်းပေါက်ကိုထွက်ပြီးလာရောက်ဖြစ်ရှင်းတာဖြစ်ပါတယ် TikTok ကသုံးဆွဲသူတွေရဲ့လုံခြုံရေးကိုအထူးအလေးထားလို့အမေရိကမှာပိတ်ပင်ဖို့မတင့်တော်ဘူးလို့ချေပါထွက်ဆိုခဲ့ပါတယ် Republican နဲ့ Democratic Party နှစ်ခုစလုံးကလွှတ်တော်အမတ်တွေက TikTok ရဲ့ TikTok ပေါ်ဗီဒီယိုတွေကိုစောင့်ကြည့်စစ်ဆေးမှုအခြေအနေအမေရိကန်နိုင်ငံသားတွေရဲ့အချက်အလက်တွေကိုတရုတ်အစိုးရလက်ထက်မရောက်စေဖို့အာမခံချက်တခါသတင်းသမားတွေကိုစောင့်ကြည့်ထောင်လန်းနေတာတွေနဲ့ပတ်သက်ပြီးချူးကိုမေးမြန်းခဲ့ပါတယ်ကျူဘက်ကလည်းအမေရိကန်နိုင်ငံသားတွေရဲ့အချက်အလက်တွေကိုအမေရိကန်မြေပေါ်မှာအမေရိကန်ပိုင်းနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Oracle စီမလွှဲပြောင်းသိမ်းဆည်းထားတယ်လို့ပြန်လည်ဖြေရှင်းခဲ့ပါတယ် TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ ByteDance ကလည်းတရုတ်အစိုးရအပါအဝင်ပဲအစိုးရအတွက်မှသူလျော်လုပ်ပေးနေတာမဟုတ်ဘူးလို့ချူကပြောဆိုခဲ့ပါတယ
် American ပြည်ထောင်စုမှာဂျူးတွေပေါ်မှာပြစ်မှတ်ထားပြီးတော့ပြင်းထန်စွာကိုထိလက်ရောက်ဂျူးလွန်မှုတွေဖြစ်ရှိမှုတွေနဲ့ချင်းချောက်ဒါတွေဟာမနစ်ကတော့မကြုံစဘူးတိုးလာနေတယ်လို့အသေးအဖြစ်မှုတိုက်ဖြတ်ရေးအဖွဲ့ ADR ကနေတက်တဲ့ပြည်နယ်မှာ ပြောကြလိုက်ပါတယ်။နှစ်ဆင့်မှတ်တမ်းတွေအရ2022မှာဂျူးဆန်ရေးဖြစ်ပေါင်း3900နီးပါးရှိလာခဲ့တဲ့အတွက်ဒါဟာ2021ကနေဆိုင်36ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့1989ခုနှစ်ကနေကြည့်ရင်တော့ဒါဟာအမြင့်မားဆုံးဖြစ်တယ်လို့ဂျူးလူခွင့်ဆိုင်အဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့9နှစ်တာကာလအတွင်းမှာဆိုရင်တော့ဒါဟာတက်တရာချင်းမြောက်ဂျူးဆန်ရေးဖြစ်ဆန်ချင်းတွေများခဲ့တာဖြစ်ကြောင်းလည်း ALD ကပြောပါတယ်။2018တုန်းကအသက်ဖြူအစွမ်းရောက်တူရဲ့တက်ဖြတ်မှုကြောင့် Pittsburgh ဂျူးဖျားကြောင့်မဝိပြုနေသူ17ဦးဆုံးသွားခဲ့ရတာဖြစ်ပြီးတော့ဒါဟာ American ဂျူးတိုင်းဝန်မှာအသေးပြောက်အများဆုံးတိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်။ဂျူးတွေပေါ်မှာတိုက်ခိုက်မှုကပုံစံ3မျိုးရှိပြီးကိုထိလျောက်ဂျူးဂျွန်နာဖြစ်စည်းတာနဲ့ချင်းချောက်တာတွေဖြစ်ပြီးတော့ဒီ3မျိုးစလုံးတိုးလာတာတွေ့ရတယ်လို့ Adio အကြီးကဲ Jonathan Greenberg ကပြောပါတယ်။အသက်ဖြူအစွမ်းရောက်တွေက Orthodox ဂျူးတွေပေါ်မှာတိုက်ခိုက်မှုတိုးလာတဲ့အပြင်ဂျူးဆောက်အုံတွေကျောင်းတွေနဲ့ကောလိပ်ဝင်းတွေမှာဘုံနဲ့ချင်းချောက်ခံရမှုတွေပါရှိလာနေတာပါ။ FBI ဘ ਹੁ အစုကစုံစမ်းဘူရိုရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့ဘာသာရေးအခြေခံနဲ့အမုန်းတရားဖွဲ့တဲ့ရာဇဝတ်မှုတွေက2016မှာ1200ကျော်ရှိရက27မှာတော့22ရာခိုင်နှုန်းတိုးလာတယ်လို့ပြောပါတယ်။
ဘရဆန်မြို့ရမှာကျင်းပနေတဲ့ဥရောပသမဂ္ဂနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးမှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကရာသီဥတုပြောင်းလဲမှုကအရေးပေါ်အခြေအနေဖြစ်နေတယ်လို့ကြာတာပတင်းတွေတုန်းကပြောဆိုခဲ့ပြီးအဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေအနေနဲ့ဒီကိစ္စကိုအလေးအနက်ထားအရေးယူဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်
We are close to the tipping point that will make the 1.5 degrees impossible.
အပူချိန်မြင့်တက်နေတာကထိန်းချုပ်ဖို့မလွယ်နိုင်တော့မဲ့1.5 degree centigrade နောက်ကိုကတ်နေပါပြီ။ဒါကြောင့်ပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်မှုလိုနေပါတယ်။အချိန်ဟုန်မြင့်လှုပ်ဆောင်မဲ့အစီအစဉ်တရားတစ်ခုလိုအပ်နေပါတယ်လို့ကုလသမဂ္ဂအကြီးအကဲက EU ခေါင်းဆောင်တွေကိုတိုက်တွန်းပြောကြားသွားခဲ့တာပါ။ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာ2030စီမံကိန်းစီမံကိန်းအတွက်အောင်မြင်စေဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုဥဆောင်ဖို့ EU ကိုလည်းအားထားတဲ့အကြောင်းအန်တိုနီယိုဂူတာရက်စ်က EU ရုံးချုပ်မှယောဘကောင်စီဥက္ကဋ္ဌ Charles Michael နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အဲ့ဒီမှာကမ္ဘာကြီးပူလွေးနာတာကိုရှော့ချနိုင်ဖို့လာမယ့်10နှစ်ကနေ15နှစ်အတွင်းမှာကာဗွန်ထုတ်လုပ်မှုတွေကိုထက်ဝက်မြတ်ရှော့ချနိုင်ဖို့ကမ္ဘာနိုင်ငံတွေကိုတောင်းဆိုထားပါတယ်။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာစစ်ကောင်စီကိုရုရှားကထောက်ပံ့နေတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ရုရှားရဲ့လက်နက်ပံ့ပိုးမှုဟာမြန်မာနိုင်ငံရဲ့ပဋိပက္ခကိုတိုးလာစေပြီးတော့ကြီးမားတဲ့အဆိုးကျိုးတွေဖြစ်စေတယ်လို့အရှိတောင်အာရှဒေသကိုခီးသွားနေတဲ့အမေရိကန်နိုင်ငံရဲ့ဌာနအပန်တိုင်ပင်ခံဒက်ရက်ရှိုလေးကချက်တဲ့ရင်းနေမှာပြောပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းချိန်ကစပြီးတော့ကျုံရတဲ့အချက်တဲတွေပိုပြီးကျပြန့်တိုးလာနေမြင်တယ်လို့မြန်မာနိုင်ငံမှာစစ်ခြေဆိုင်စခန်းထူထောင်မှုအတွက်ကြိုးစားနေတဲ့ရုရှားရဲ့မြန်မာစစ်ကောင်စီနဲ့တိုးမြင့်ဆက်ဆံလာမှုတွေအတွက်အမေရိကန်ဆိုရကဆိုရင်လည်းလို့လည်းတိုင်းနိုင်ငံချိုလေးကပြောပါတယ်။ဒါအပြင်ရုရှားကမြန်မာစစ်ကောင်စီကိုစီးထောက်ပံ့မှုတွေဆက်ပေးနေတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ဒါဟာမြန်မာနိုင်ငံတွင်းမှာရောဒေသတွင်းအတွက်ပါမတည်မငြိမ်ဖြစ်စေတဲ့ဆိုတာရုရှားဆိုရနဲ့တွေ့ဆုံသူတိုင်းကပြောဖို့လိုတယ်လို့လည်း Reuters သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့မြန်မာကြားမကြခင်နှစ်တွေအတွင်းစီးဆက်ဆံမှုတိုးလာတာတွေ့ရပြီးတော့လက်ရှိမှာရုရှားကမြန်မာအတွက်လက်နက်တင်ပို့တဲ့အဓိကနိုင်ငံဖြစ်နေတာကိုပိုစိတ်ပူတယ်လို့လည်းပြောပါတယ်။ဘိုင်ဒန်အစိုးရအနေနဲ့မြန်မာဟာအရှိတောင်အာရှဒေသတည်ငြိမ်မှုရောကိုရောနေဆက်ချော်ဖြတ်မူရစီရောင်းဝယ်မှုနဲ့ရာဇဝတ်မှုတွေအတွက်ပါအနေအချင်းဆုံးနိုင်ငံဖြစ်နေရှုမြင်လာကြောင်းနဲ့အတန်နိုင်ငံရှုလေးကပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာအတွက်အာဆီယံတန်တမာရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးပေးနေတဲ့အပြင်ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေနဲ့အာဆီယံနိုင်ငံတွေထိတွေ့ဆက်ဆံရမှာပါလက်တဲဆောင်နေတယ်လို့တခြားနိုင်ငံတွေလည်းအလားတူလိုက်ပြီးတော့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဘော်ဒူဟူးနေကတော့မြန်မာစစ်ကောင်စီနေနဲ့လက်နဲ့ဝေးဖို့အတွက်ဝင်ငွေနဲ့အောင်ယူရတဲ့အနေနဲ့ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေမကြခင်မှာထပ်ပြီးတော့ချမှတ်တော့မယ်လို့တန်နိုင်ငံဒက်ရက်ချိုလေးကအင်ဒိုနီးရှားမှာပြောကြားခဲ့တာပါ
။နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့ပါကစ္စတန်ရဲ့အထက်ပြည်နယ်တစ်ခုမှာလွှတ်တော်ကြီးရွေးကောက်ပွဲကျင်းပဖို့ရွှေ့ဆိုင်လိုက်ပါတယ်။ ဒါဟာလက်ရှိနိုင်ငံရေးအကြအတဲကိုပုံမဆိုးဝါးသွားစေနိုင်ပြီးအခြေခံဥပဒေဖွဲ့စည်းပုံဆိုင်ရာအငြင်းပွားမှုတွေဖြစ်လာနိုင်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေတတိပေးပြောဆိုထားပါတယ်။ဝန်ကြီးချုပ်ရှဘတ်ရှရစ်အစိုးရဟာလိုအပ်တဲ့ရန်ပုံငွေနဲ့လုံခြုံရေးပေးဖို့ညှင်းဆိုခဲ့ပြီးနောက်ပန်ချက်ပြည်နယ်ဥပဒေပြုလွတ်တော်ရွေးကောက်ပွဲကိုဧပြီလ30ရက်ကနေအော်တိုဘာလ6ရက်နေ့ကိုရွှေ့ဆိုင်းလိုက်ပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကဗုဒ္ဓဦးနေ့နောက်ပိုင်းမှာဒါကိုကြေညာခဲ့ပါတယ်။ရွေးကောက်ပွဲရွှေ့ဆိုင်းတဲ့ကော်မရှင်ရဲ့ကြေညာချက်ကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးပေါက်တာလို့အတိုက်ခံပါတီဖြစ်တဲ့ PTI ရဲ့ခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအမရခန်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။အမရခန်ရဲ့ပါတီကနိုင်ငံအတွင်းထွေထွေရွေးကောက်ပွဲတွေအမြန်ကျင်းပပေးဖို့လက်ရှိအစိုးရကိုဖိအားပေးတဲ့အနေနဲ့သူတို့ထိန်းချုပ်ထားတဲ့ပန်ချက်ခိုင်ပါထန်ခွာပြည်နယ်မှာပြည်နယ်နှစ်ခုနဲ့ပြည်နယ်နှစ်ခုမှာဇန်နဝါရီလတည်းတုန်းကပြတ်သိမ်းခဲ့တာဖြစ်ပါတယ
်။အစ္စရေးမှာလက်အဆွင့်ရောက်အစိုးရကိုဆန့်ကျင်ဆန္ဒပြမှုတွေကြုံနေရချိန်မှာပဲဝန်ကြီးချုပ်ကိုတာဝန်ကနေဖေရှားမပြစ်နိုင်အောင်အကာအကွယ်ပေးတဲ့ဥပဒေတရားကိုချက်စပရေးနေမှာအစ္စရေးလွှတ်တော်ကနေအတည်ပြုပေးလိုက်ပါတယ်။ဝန်ကြီးချုပ်အနေနဲ့စိတ်ဒါမှမဟုတ်ခန္ဓာကိုယ်ကျန်းမာရေးချို့ယွင်းနေဆိုတဲ့အကြောင်းပြချက်မှာအပသူကိုတာဝန်ထမ်းဆောင်ဖို့အတွက်မတင်တော်ဘူးလို့မသက်မှန်နိုင်တယ်လို့ဒီလိုသတ်မှတ်ဖို့လဲသူဓမ္မမဟုတ်သူမရဲ့အစိုးရအဖွဲ့ကသာဆုံးဖြတ်နိုင်တဲ့ဥပဒေကိုလွှတ်တော်မှာထောက်ခံမဲ့60တမဲကန့်ကွက်မဲ48မဲနဲ့အနိုင်ရပြီးတော့အတည်ပြုလိုက်တာလည်းဖြစ်ပါတယ်။ဒီဥပဒေဟာဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကိုအကာအကွယ်ပေးဖို့ဖြစ်ကြောင်းသုံးသပ်သူတွေကဝေဖန်ပါတယ်။ဝန်ကြီးချုပ်နန်တန်ယာဟုကအာဂရီလိုက်စားမှုနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်။သူကိုလိန်လဲမှုလက်ယူမှုတွေနဲ့ဆွဲချက်တင်ထားပေမဲ့သူကတော့ဒီဆွဲချက်တွေကိုညှင်းဆိုထားပါတယ်။
အာဖရိကတောင်ပိုင်းမှာသေးသေးပျက်စီးမှုများစွာဖြစ်စေခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းဖရက်ဒရီရဲ့နောက်ဆက်တွဲအဖြစ်မာလဝီမိုဇမ်ဘစ်နဲ့မဒဂါစကာနိုင်ငံတွေမှာတန်းနဲ့ချီတဲ့သူတွေဟာကျန်းမာရေးဆိုင်ရာအန်ဒီယာတွေနဲ့ညင်ဆိုင်နေရတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတိပေးပြောဆိုလိုက်ပါတယ်။နေရာအနှံ့ရေကြီးရေလျှံမှုနဲ့မိုးသည်ထန်စွာရွာသွန်းမှုတွေကြောင့်အပျက်အစီးအဆုံးရှုံးတွေများခဲ့ပြီးနိုင်ငံသုံးနိုင်ငံမှာလူပေါင်း 1.4 သန်းကျော်ဟာ Type 5ကာလာဝမ်းယောဂအသေးအောင်ယောဂအစရှိတဲ့ရေကနေတဆင့်ကူးဆက်တဲ့ယောဂတွေနဲ့ရင်ဆိုင်နေရပါတယ်။ဖေဗရူအီလကနေမတ်လအထိတလကျော်ကြာခဲ့တဲ့စံချိန်တင်မုန်တိုင်းတန်ကြောင့်အာဖရိကတောင်ပိုင်းမှာဆေးဘက်ဆိုင်ရာအဆောက်အုံပေါင်း300ကျော်ပျက်စီးပြီးရေလွှမ်းမှုခဲ့ပါတယ်။ဒေသခံလူထုကျန်းမာရေးစောင့်ရှောက်မှုလုံလုံလောက်လောက်မရှိဘူးဖြစ်နေတယ်လို့ WHO ရဲ့အစိုးရအခန်းစာမှာဖော်ပြခဲ့ပါတယ်။ထိခိုက်တဲ့ဒေတာအတွင်းကို WHO နဲ့ဒေါ်လာ10,000,000နီးပါးထောက်ပံ့ထားပြီးကျွမ်းကျင်သူ60ကျော်ကိုလည်းဆေးလွှတ်ထားကဓာတ်ခွဲကန်းနေကုသမှုဆိုင်ရာနဲ့အခြားဆေးဝါးတွေကိုလည်းထောက်ပံ့ထားပါတယ်။နောက်ဆုံးရသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုစတင်တင်ဆက်ပါတော့မယ်။စကိုင်းတိုင်းခင်ဦးမြို့နယ်မြကန်ကျွော်ကိုစစ်တပ်အပိထောက်ခံတဲ့ပြူစောထီးတွေဝင်ရောက်ကပစ္စည်းတွေလူယူသွားပြီးကျေးရွာသားတဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံကလည်းပြောဆိုပါတယ်။မြောင်မြို့နယ်မှာဆိုလို့ရှိရင်လည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စကိုင်းတိုင်းတွေကဒုက္ခသည်တွေနဲ့စီးရဲအခြေအနေအကြောင်းသတင်းပေးပို့ချက်ကိုတော့မတ်စုမွန်ကပြောပြပေးမှာပါ။
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့စကိုင်းတိုင်းတွင်းကခင်ဦးမြို့နယ်မြကန်ကျေးရွာကိုမတ်လ23ရက်နေ့မနက်ပိုင်းကရွာတစ်ကုန်းကျေးရွာကစစ်တပ်အားပေးထောက်ခံတဲ့ပြူစောထီတွေဝင်ရောက်လာပြီးကျေးရွာတွေကအစာအသောက်အသုံးဆောင်တွေကိုယူဆောင်သွားတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူကပြောပါတယ်။မြကန်ကျေးရွာကိုအခုလိုမျိုးဝင်ရောက်ယူဆောင်နေတာ10ကြိမ်ထက်မနည်းရှိပါပြီ။ဒီတစ်ခါမှာတော့တိန်းရှောင်မှုပြင်ဆင်နေတဲ့မြကန်ကျေးရွာသားတို့ကိုလည်းတက်ဖြတ်သွားတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတို့ကပြောပါတယ်
။ရပိကုန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဂျူတွေကနေပြီးတော့ပေါင်းပြီးတော့ရိတ်ခါမရှိလို့စားရမရှိလို့ငတ်နေလို့မို့လို့မြကန်ရွာကိုလာပြီးတော့စီးပြီးတော့လူကြတာလက်နက်ကြီးတွေနဲ့ရှေ့ဘက်ကနေလဲလှမ်းထုအနောက်ဘက်ကနေလဲလှမ်းထုဆိုတော့အကုန်လုံးပြေးကြတာပေါ့အဲ့ဒီ impact ကိုချမ်းသာကုန်းလို့အကုန်လုံးထွက်ပြေးကြတာအဲ့နဲ့ရှိတဲ့ရွာတွေအကုန်လုံးကုန်းသားတို့အသက်65နှစ်အရွယ်အဲ့ဥယျာဉ်နဲ့အဲ့အဖိုးကြီးတဦးကအထုံးလေးနှစ်ထုပ်ဆိုင်ငယ်ပေါ်တင်တုပ်ပြီးတော့ပြေးမလို့အကျန်ဆိုင်ငယ်လေးခွာကားရှိတယ်အဲ့လူကြီးကိုထုပတ်ထားခဲ့တာအဲ့နန်းလေးတွေကောင်းပြီနဲ့ဒါပဲသူကထုံးတယ်လို့ထင်နေတာငတ်တဲ့ချိန်ထွက်ယူလိုက်ပြန်ဝါလိုက်အမြကန်ရွာတွေကိုဒီလိုမျိုးခဏခဏဝင်းဝင်ပြီးတော့လူလူပြီးယူကြတာကစေကင်းချက်မနေတော့ဘူးမြကန်ရွာတွေဝင်တာက
မြခင်ရွာနယ်ပြူစောထီတွေတက်ဆွဲထားတဲ့ရွာသစ်ကုန်းကျေးရွာဟာတမိုင်ခွဲနှစ်မိုင်နီးပါးသာကွာဝေးပါတယ်။ဒါကြောင့်မကြာခဏဆိုသလိုဝင်ရောက်ပြီးတော့ပစ္စည်းတွေယူဆောင်ခံနေရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းချမ်းသာကုန်းကျေးရွာကပစ္စည်းတွေကိုရွာသစ်ကုန်းကျေးရွာကပြူစောထီတွေကဝင်ရောက်ယူဆောင်သွားပါသေးတယ်။ခင်ဦးနယ်ထဲမှာစစ်တပ်အားပေးထောက်ခံတဲ့ပြူစောထီကျေးရွာ၄ရွာရှိပါတယ်။ရွာသစ်ကုန်း၊မကြီးတုံ၊မတောင်းလှ၊ပြင်တောင်ကျေးရွာတို့ဖြစ်ပါတယ်။သူတို့ဟာအနီးအနားကျေးရွာကပစ္စည်းတွေကိုလည်းမကြာခဏလာရောက်ယူဆောင်တဲ့အတွက်တချို့ရွာသူရွာသားတွေဟာသူတို့ကျေးရွာတွေကိုချွတ်ခွာပြီးတခြားဘေးလွတ်ရာနေရာတွေကိုတင်ဆောင်နေကြရပါတယ်။မြောင်မြို့နယ်ထဲမှာဆိုရင်လည်းနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာတွေလုပ်ခဲ့ပြီးတိုက်ပွဲဖြစ်ပွားတာရှိပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။မနက်ကတော့ငါဟိုမှာဒေကုံမြောင်းမြို့နယ်ဒေကုံကြီးရောစစ်ကြောင်းထုတ်လာဗျ။အင်အားတရာလောက်ရှိတယ်။ဒီတကားခေါင်းကြီးတပ်ဖွဲ့တွေကအတင်းဆောင်ဆိုင်ပြီးတော့မိုင်း2ပွင့်ဆွဲတယ်ဗျ။နှစ်ဆဲမှာသူတို့တုံးလုံးမတွေလဲသွား။နည်းနည်းခလန်းလန်းမှာရောက်တော့ကျတော့အဲဒီကာကွယ်ရေးတပ်ဖွဲ့တွေရောပြစ်ဖက်လာရှိတယ်ဗျ။နည်းနည်း30လောက်လောက်ကြာတယ်ဗျ
။မကွေးတိုင်းပေါင်းမြို့နယ်ဘက်မှာဆိုရင်လဲမတ်လ22ရက်နေ့ကပေါ့မြို့အဝင်ကအိမ်တွင်းမှုကြောင်းမှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စစ်တပ်ဘက်ကဒဏ်ရာရသလိုတေဆုံးတာလည်းရှိနိုင်တယ်လို့ပေါ့မြို့နယ်နဲ့မြိုင်မြို့နယ်ကပြည်သူ့ကာကွယ်ရေးအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။မကြခင်ပွင့်လင်းရာသီရောက်လာတော့မှဖြစ်တဲ့အတွက်စစ်ကောင်စီဘက်ကလည်းမကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာနေမြေရှင်းလင်းရေးတွေလုပ်ဖို့ပြင်ဆင်နေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းအရင်နှစ်တွေကထက်စစ်ရေးပိုပြီးတင်းမာလာနိုင်တယ်လို့ယူဆနေကြပါတယ်ရှင်။
စကိုင်းဘက်ကအခြေအနေတွေကိုမတ်စုမွန်ပြောပြသွားတာပါဆက်လက်တင်ပြဖို့ရှိတဲ့အကြောင်းအရာတစ်ခုကတော့အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်ရာသီကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာစတင်လိုက်ပြီးမွတ်စလင်တွေဟာဗလီဒီမှာသွားရောက်ဝတ်ပြုဆုတောင်းတာတွေဥပုသ်ဆောက်တည်တာတွေလုပ်နေကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့နိုင်ငံရေးစီးပွားရေးအထွေထွေအကြအတဲတွေကြောင့်အခုနှစ်ရမဒန်ဥပုသ်ကာလမှာအရင်နှစ်တွေနဲ့မတူဘူးလို့အစ္စလမ်ဘာသာဝင်တချို့ကပြောဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကဆက်ပြီးပြောပြပေးမှာပ
ါကမ္ဘာတော်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဥပုသ်ရာသီဖြစ်တဲ့ရမဒန်ဥပုသ်လကိုစတင်လိုက်ပါပြီဆော်ဒီအာရေဗျမလေးရှားစတဲ့တခြားနိုင်ငံတွေမှာတော့မနေ့မတ်လ23ရက်နေ့ကြာသပတေးနေ့ကရမဒန်ဥပုသ်ကိုစတင်လိုက်တာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ဒီကနေ့မှစတင်တာဖြစ်ပါတယ်ရမဒန်ကာလအတွင်းမွတ်စလင်တွေရဲ့တနေ့တာဥပုသ်ဆောင်ကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကအစ္စလမ်ဘာသာရေးဆရာတဦးက VOE ကိုအခုလိုရှင်းပြပါဗျာ
။ဥပုသ်ဆောက်ယူဖို့အတွက်ဒီနေ့တော့ချိန်နဲ့ရောက်ခင်မှာကျွန်တော်တို့အစာစားတယ်။အစာစားပြီးတော့တနေ့တာဥပုသ်ဆူတယ်။နေဝင်ပြီးတဲ့နောက်မှာကျွန်တော်တို့ဥပုသ်လုပ်ဆောင်တယ်နော်။ဒီရက်မှာ၅ရက်ဝတ်ပြုတဲ့အခါကနောက်ဆုံးအချိန်ဝတ်ပြုတဲ့အချိန်မှာကျွန်တော်တို့အာဘီလိုအီရှာလို့ခေါ်ပါတယ်။အဲဒီအီရှာရဲ့ဒီအချိန်မှာကျွန်တော်တို့တရာဝီလို့ခေါ်တဲ့ကျမ်းမြတ်ကုရ်အန်ကိုခန့်ရင်းနဲ့ကျွန်တော်တို့ဝတ်ပြုသွားတဲ့အမျိုးတို့အဲ့ဒါကိုကျွန်တော်တို့အနည်းဆုံး55မိနစ်ကြာဝတ်ပြုတယ်ဝတ်ပြုပြီးတဲ့အခါမှာကျွန်တော်တို့ဥပုသ်လာရဲ့တရက်ကိုကျွန်တော်တို့စတင်တယ်ညနေညပိုင်းမှာကျွန်တော်တို့ကအဲ့လိုနောက်နေ့ဥပုသ်မရောက်ခင်မှာအဲ့ဒီညမှာကျွန်တော်တို့တရာဝီကိုခန့်ရင်းနဲ့ဒီရမဇန်တလကိုဆုံးမှာပေါ့
အစ္စလာမ်ဘာသာဝင်တွေဟာမနေ့နေ့ထွက်ချိန်ကစပြီးညနေနေဝင်ချိန်အထိသက်ဆိုင်ရာဒေသလိုက်သတ်မှတ်ထားတဲ့အချိန်ဒီအတိုင်းဥပုသ်ဆောင်ကြတာဖြစ်ပြီးညနေဥပုသ်ဖြည့်တဲ့အချိန်တွေမှာတော့ရဲရွာတွေကဥပုသ်ဆောင်တဲ့သူတွေကိုဗလီတွေမှာအစာအာဟာရတွေကျွေးမှုလေးရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာတဝန်းကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးတွေထိခိုက်ကျဆင်းခဲ့ပြီးတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုနိုင်ငံတိုင်းရင်ဆိုင်ခဲ့ရတဲ့အပြင်မြန်မာနိုင်ငံမှာတော့2021 February 1ရက်နေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာပြည်တွင်းနိုင်ငံရေးစီးပွားရေးစတဲ့အထွေထွေအကျပ်တဲတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ကုန်စည်နှုန်းတွေတက်ပြီးတော့စီးပွားရေးတွေကျက်တဲလာတဲ့အတွက်ဒီနေ့ရမဒန်ကာလဟာလည်းအရင်နှစ်တွေနဲ့မတူဘူးလို့မြကြီးနာအမျိုးကအစ္စလမ်ဘာသာဝင်တဦးကပြောပါတယ်။
အခုတော့ဒီအချိန်မှာတော့ဆန်းဆန်းတောက်တောက်ရအရင်ရှားပါနေတယ်လေ။ဆောက်ဝတ်နေမှာအကြတဲ့ဆုံးမရှင်းရှင်းပြောရတာပဲဒုက္ခဖြစ်ဆုံးမ။ဟောဘာသာတိုင်းမှာပဲလူတိုင်းမှာပဲ။ဟောခန္ဓာနဲ့တော့မတူဘူးပေါ့ဒီနှစ်ကတော့ဒီနှစ်လည်းမတူဘူးခန္ဓာဆိုတော့ဟောလုံခဲ့တဲ့နှစ်သုံးရဆိုတော့တို့ရရတဲ့ပျော်ချစားချတောက်ချအဲ့လိုမျိုးပေါ့စီးပွားရေးတဲ့အဆင်ပြေတာပေါ့နော်ဆဆရေးကိုပဲဖြစ်တော့ရတော့နည်းနည်းစီးပွားရေးတဲ့အဆင်ပြေရတယ်အခုဒီနောက်ပိုင်းမှာဒါဖြစ်လာတဲ့အခါကျစီးပွားရေးတော့ချက်သိရတာပေါ့
ရန်ကုန်မြို့ကအစ္စလာမ်ဘာသာဝင်တဦးကလည်းစီးပွားရေးချက်ဆင်းမှုကလူတန်းစားပေါင်းစုံအလွာပေါင်းစုံကိုခရက်ရိုက်ခတ်တာကြောင့် Dilo Ubo Kalari ma a young way in a cigar need a ziri male, a yellow cigar or bulu piovare.
ညမပြေစီဝါရီရတော့ဟိုထိတ်ကနေစပြီးတော့ကွာချမ်းသာတဲ့လူစပြီးအောက်ခြေလူလန်းစားတော့အရန်ကိုစီဝါရီနဲ့ပတ်တိုင်တော့လောက60ရှစ်နေရလေဒီကာလကွန်ဆိုလင်းလူတွေကတက်ဈေးရေဆိုရင်တော့တကယ်ပြောရမယ်ဆိုတော့ဥပုသောင်းနာဆောင်နာပဲလေကျွန်တော်ဒီလိုနေရေဆိုဈေးရေအရန်စီကားတာလူတွေကဝယ်ကြချမ်းညာနေအခုဆိုဈေးရကွာအရင်တော့ထပ်စားရင်တုံးမှုထုံမရှိပါရဲ့ကွာအဲ့တော့ဟိုနည်းနည်းအဆင်ပြေတဲ့လူမျိ
nizin lumu bwari ma le apyaung le ri shi la ni bi do yin lo mne ja do bu lo tu ga sat pyo pya ba de
pli twa bi yin wa so ha yi la la ne le phei sai thwain ja a lu le phou ja lu ri ya ti la a yi lo lou ja aku ga bdu ma a lo ma lou ja do pli twa de phya shi ko le pi ein pyan le ko yi ma be ko ha tatit sait sait ne ni ja de ko kwe so bi do le yin nong a so si ka ma ni bu ko kwe
Islam Badawin de Ramadan Ubu Kala ga Tala Jamien na phit bi do Ramadan Ubu la sa tin ne athei mat phit mni ga do American Tamra Joe Biden ne Tamra Gro Joe Biden nu ga pi nai mu dan khan ni ya de tiyong nai ngan ga Uyga Muslim de Myanmar nai ngan ga Rohingya Muslim ni ne atu American pi taung su ne lat twae bat de ga twi si nyi nyet swa yet di de a chang jinya che thauk pyan ga ba de khmyar
Ramadan Ubukala ne Patabi Mimanga Achi Nidigo Kuyane Pyopya Tora Pipare Celebido Dade Media Didega Mamapi Achango Timpya Baume Mimanga and Chang Kabat Dream Media Didema Belumia Tonta Yita Ni Chabadle Ujo Zandaga Muyin Abomepye Tono Timpya Pimaba.
But not Yobelra, should Mimabi declared a failed state. Mimau Jasunanga Chitina Vin the last red guns in it. The diplomat ma Ukraine ni da tar de bora mi me phit par le. Field state ja su mang nan su ra wo ti ja pya da le adeipe prince so tmat ja ma si ba wu. A chan a phin lo ti ri ya yo au chou nai zwa ma si ya nai ngan go ye bu ya a phin pyo ni ja da ba. A lo pyo de a kha ma le pi du 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 ne mi a che kan a sa u ri ne si bwa ye sa la ri go ma thin chou nai da ri pa win de lo su tha ba le. Myanmar nai ngan sa ya a thu chan bi a phwe ya le lat ja tu khu ya စစ်ကောင်စီကတိုင်းပြည်နယ်မြေစစ်ခွန်ရာခိုင်နှုန်းကိုသာထိန်းချုပ်ထားနိုင်ပြီးအန်ယူဂျီကငါးစက်တိရာခိုင်နှုန်းနဲ့ကျန်း၂၃ရာခိုင်နှုန်းမှာနှစ်ဖက်အပြိုင်နေကြတယ်လို့ဆိုထားပါတယ်တခါဖန်ဖော်ပီးစ်ကထုတ်ဝေတဲ့ ချက်နဲ့အာဖဂန်နစ္စတန်နိုင်ငံတို့ရဲ့နောက်မှာတော့နံပါတ်၁၀အဖြစ်မြန်မာနိုင်ငံရှိနေပါတယ်တဲ့ဒါကြောင့်လွန်ခဲ့တဲ့၃လကမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့တဲ့စစ်ကောင်စီရဲ့ရဆက်မှုတွေမတိုင်ခင်ကသတ်မှတ်ခဲ့တဲ့စီးရင်ပဲဖြစ်ပါတယ်လို့ဆိုထားပါတယ်အဲကြာရှုံးနိုင်ငံတစ်ခုအနေနဲ့ဆိုရင်မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်ကရဆန့်ခံရဖို့ရှိနေပြီ No fly zone to Korea, Lim, Bian Tanya, Namiri, Tama Pira, Denka Pisumuri, Poluda, Nangan Rim, B and the Kinsin, Namiri, Secure Safe Heavens, Chitama Pira, Pila Nangelusutaware, Aikamara, ICC Court, International Criminal Court in Nelewe, Yamasi Bojo Jiru, Siazumurine, Uyantome Tipila Nangelus Sutaware, Dariha, Tero Sunza, Makisari, Pipi Melen. Shouldn't ICC be equally active in Myanmar, not only in Ukraine? ICC Ukraine malo Myanmar nangang kisa ma bajang matajon han bulay sura kongzin eh. Dr. Abidaya Thungza Jekura, PakistanToday.com ga tonu pyo bya ma phit par eh. Myanmar pidure ha bawaru Ukraine pidure ro sanaja ma phit pi me. နိုင်ငံတကာရဲ့တုံ့ပြန်မှုကယူကရိန်းနဲ့မြန်မာအခြေအနေသိပ်ပြီးကွာဟနေတဲ့အတွက်ကြောင့်ခံပြင်းစရာဖြစ်နေရတယ်လို့ဆိုပါတယ်။ရုရှားကျူကျော်ပြီးရပိုင်းအကြံမှာပဲယူကရိန်းကိုလက်နက်အပါအဝင်အကူအညီတွေအမြောက်အများပေးခဲ့ကြပါမယ်။မြန်မာနိုင်ငံအတွက်တော့စိတ်မပတ်တပါနဲ့လုပ်နေရတယ်လို့လည်းပြောထားပါတယ်။ရုရှားရေပေါ်နှိမ့်ပတ်နှိမ့်ကွပ်မှုကိုစုံစမ်းစစ်ဆေးဖို့2019ခုနှစ်မှာကုလသမဂ္ ဟာယူကရိန်းအရေးမှာတက်တက်ကြွကြွလှုပ်ဆောင်ကြသလိုမြန်မာနိုင်ငံအရေးမှာလည်းတက်တက်ကြွကြွလှုပ်ဆောင်နေတယ်လို့ဆိုထားပါတယ်။ယ Ukraine Petipakha Sabi Yepai Dima ICC goes there for her Ukraine was I also Zangabin met. Ukraine said whether the Dan Nasata Sidabi Pita Nimananga Dredo ICC are good and decent ones to sit up Malu Vibu or Topia Tower. Dinyama Media Tusiara ICC the UN Suan in it Nimananga who goes up you can see the last rabbit Chavadre. Don't that the two are all NUGA Natansi. ချင်းကဥပဒေအရရွေးကောက်တင်မြောက်သူတွေနဲ့ဖွဲ့စည်းကြတဲ့အတွက်ကြောင့်ဒါဟာကုစားပြုနိုင်ရလို့ဆိုကြပါတယ်အနာသိန်းစစ်တပ်ကတော့အခြေခံဥပဒေကိုချိုးဖောက်ပြီးတော့တက်လာတာဖြစ်တဲ့တည်းကြောင့်တရားမဝင်ဘူးလို့ပြောရပါသေးတယ်ကုလသမဂ္ဂအထွေထွေညီလာခံမှာစစ်ကောင်စီကိုယ်စားလှယ်ကိုဘေးဖယ်ပြီးအန်ယူဂျီကိုယ်စားလှယ်ကိုလက်ခံထားသလိုအိုက်စီစီအနေနဲ့လည်းပဲအန်ယူဂျီရဲ့ကြီးညာချက်ကိုလက
ဦးကျော်စံသာပြောပြသွားတာပါဆက်လက်ပြောပြလိုတဲ့အကြောင်းအရာတစ်ခုကတော့ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားသမ္မတနဲ့ကလေးသူငယ်အခွင့်အရေးစောင့်ကြည့်ရေးကော်မရှင်နာမင်းကြီးတို့ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးကဖမ်းဝရမ်းထုတ်ခဲ့ပါတယ်ဒါပေမဲ့လည်းယူကရိန်းအမျိုးသားရေးဝါဒီတွေကအရသားတွေပေါ်ကျူးလွန်မှုတွေကိုတော့အရေးမယူဘူးလို့ပြောဆိုထားပြီး ICC ကပုံစံနှမျိုးကျင့်သုံးနေတယ်လို့ရုရှားကပြောဆိုပါတယ်ဒါဟာဟုတ်မှန်ပါသလားအချက်အလက်ကိုအခြေခံပြီးအမှားအမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်
ယူကရိန်းနိုင်ငံကိုရုရှားကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်သူမှန်သမျှကိုနိုင်ငံတကာရာဇဝတ်မှုတရားရုံးကတရားစီရင်မှာပါ။ယူကရိန်းကလေးတွေထောင်ချီဖမ်းဆီးယူကရိန်းနိုင်ငံတွေကအများပြည်သူဆိုင်ရာအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုနဲ့ဖြစ်ပါတယ်။ယူကရိန်းကလေးငယ်တွေကိုဖမ်းဆီးခေါ်ယူတယ်လို့ဆွဆွဲထားတဲ့အမှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့အစိုးရအဖွဲ့မှကလေးငယ်ရဲ့အခွင့်အရေးစောင့်ကြည့်ရေးကော်မရှင်နာမင်းကြီးမာရီယာလူဘိုဗာဖဲလိုဗာတို့ကို ICC ကမလ18ရက်နေ့ကပဲဖမ်းဝရန်ထုတ်လိုက်တာပါ။အဲ့ဒီတရင်ထွက်မလာခင်မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့က ICC ဟာဆန်နှမျိုးနဲ့ကျင့်သုံးနေတယ်ဆိုပြီးတော့ပြောသွားပါတယ်။ဘယ်နိုင်ငံတကာတရားရေးအဖွဲ့အစည်းကမှ Donbass ဒေသမှာအမျိုးသားရေးဝါဒီတွေကျူးလွန်နေတရက်သားတွေကိုတပ်ဖြတ်မှုတွေအရက်သားအဆောက်အအုံတွေကိုဖျက်ဆီးမှုတွေကိုအရေးမလုပ်ပါဘူးလို့ပြောသွားပါတယ်။ဒါမှားပါတယ်။ယူကရိန်းရှိတဲ့ Donbass ဒေသကရုရှားနယ်ပယ်တွေဟာလူမျိုးတို့တက်ဖြတ်ခံနေရပါတယ်လို့2022 February မှာယူကရိန်းကိုဝင်မတိုက်ခင်ရုရှားကမဟုတ်မမှန်ပြောပါတယ်ဒွန်ဘတ်စ်ဒေတာကတိုက်ပွဲတွေဟာအရက်တောင်းရဲ့အချင်းချင်းဖြစ်ပွားတဲ့ပြိပက္ခပါဆိုပြီးတော့ရုရှားကပြောသလိုအဲ့ဒါနဲ့သူတို့ကျူးကျော်စစ်ကိုချင်းခွေရှာမြှောက်ဖို့လုပ်ပါတယ်တကယ်လည်းမှာရုရှားက2014ခုနှစ်ခေတ်ကယူကရိန်းရှေ့ကျန်ကိုတရားမဝင်သိမ်းပိုက်ထားတာပါရုရှားအမြောက်ကားတွေတခြားစစ်လက်နက်တွေနဲ့ရုရှားတပ်ဖွဲ့တွေဟာ2014နှစ်ဆကလေးကယူကရိန်းရှေ့ကျန်မှာရှိနေတယ်ဆိုပြီးတော့စောင့်ကြည့်နေသူတွေအထောက်အထားတွေနဲ့ပြသပါတယ်။လူဟန်စ်နဲ့ဒွန်နက်စ်ဒေသတွေကနေပြီးတော့ရုရှားအောက်ခွဲထွက်တဲ့နေပြည်တော်နှစ်ခုဟာရုရှားပြည်တော်စုတရားစီရင်ပိုင်ခွင့်အောက်မှာပါဝင်နေဆိုတာလူ့အခွင့်အရေးဆိုင်ရာဥရောပတရားရုံးကတွေ့ရှိခဲ့ပါတယ်။နိုင်ငံသားဝန်ကြီးလက်ဖရော့ကတော့ ICC ရဲ့တရားစီရင်ပိုင်ခွင့်ကိုအသေးမှမပြုဘူးလို့လည်းပြောပါတယ်။ဒါမဲ့လည်းယူကရိန်းကသူ့နယ်မြေထဲမှာဖြစ်ပွားတဲ့စစ်ရာဇဝတ်မှုတွေကို ICC ကစုံစမ်းဖော်ထုတ်ဖို့အတွက်ခွင့်ပြုထားတာဖြစ်ပါလိမ့်ရှင
်ဒီလိုအမှားအမှန်မတိကျတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိချင်တယ်ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာမှာ polygraph.info polygraph.info မှာတွားရောက်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ရဲ့တောက်ကြံနေမနေ့ပဲအတန်လွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တောက်ကြနေမနေ့ဖက် Radio ရုပ်သံအစီအစဉ်တွေကို line မီတာ25 kHz 3116 line to meter 40 kHz 0413 line to meter 51 kHz 5805 တို့ကနေလဲထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းဘတ်စင်တင်ဆက်တဲ့ဂျမ်းမာရေးအစီအစဉ်ဒါအပြင်တိုင်းရင်းသတင်းလွှာစာရာတွေကိုဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနာတော်တာဆင်နိုင်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါမယ်။လေတက်ကဘုံကျဲလို့ပြည်သူတော်လှန်ရေးပြုတ်ကွဲသွားမှာမဟုတ်ကြောင်း VNN စစ်ကိုဥပမာပေးပြီးဥအောင်ခင်ကရေးသားထားတာကိုကိုညာဝင်းအောင်နဲ့အတူပြောပြမှာပ
ါ။ဆရာနာသိပြီနှစ်ကြာတဲ့အခါမှာစစ်ကောင်စီလေတက်ကဘုံကျဲတိုက်ခိုက်တဲ့ရေပောင်း250လောက်ရှိတယ်လို့ဖေဖော်ဝါရီလထုတ်မြန်မာပိမော်နီတာမှာဖော်ပြပါတယ
်။မာရ
။အရသား900ကျော်သေဆုံးပြီးတိုင်းရင်းသားတပ်ဖွဲ့ဝင်90နဲ့ PDF အဖွဲ့ဝင်30ထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်။ဘုံကျဲမှုကြောင့်နေရက်ကတွေ့ပြေးတိတ်ဆောင်သူဦးရေ9000ကျော်ရှိနေပြီဖြစ်ပါတယ်။ဒီပိမျိုးနဲ့လက်ရက်ကုံရွာကစာတင်ကျောင်းဘုံကြီးကျောင်းကိုဘုံကျဲမှုဘာကမျိုးနဲ့အနတ်ပါဂီတဖြောပြေးပွဲကိုတိုက်ခိုက်မှုဒီမော့ဆုပ်ဒုက္ခတဲ့စကံဘုံကျဲမှုစတာတွေကိုလူတိများပါတယ်တရင်ပြည်နယ်နဲ့စကိုင်းတိုင်းကိုလေတက်ကအများဆုံးတိုက်ခိုက်ပါတယ်တတိယအများဆုံးတိုက်ခိုက်ခံရတာကချင်ပြည်နယ်ဖြစ်ပြီးရခိုင်ရှမ်းခရချင်းပြည်နယ်မကွေးနယ်ပဲခူးတိုင်းကိုလည်းစစ်ကောင်စီလေတက်ကတိုက်ခိုက်ပါတယ်မြေပြင်စစ်စင်ရေးအခြေအနေမကောင်းတာကိုတုံ့ပြန်တဲ့အနေနဲ့လေချောင်းကဘုံကျဲတာပါတရုတ်လုတ်စစ်လေရင်နဲ့ရုရှားလုတ်စစ်လေရင်တွေဟာဖရဲချောင်းစာတင်ချောင်းနဲ့အခြားဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်နေပါတယ
်အမေရိကန်ဟာလေတက်အားကိုပြီးဗီယက်နမ်ပြည်တွင်းစစ်ကိုအဆုံးသတ်ဖို့ကြိုးပမ်းပေမဲ့ရည်ရွယ်ချက်မအောင်မြင်တာဟာအထင်ရှားဆုံးသမိုင်းဥပမာတစ်ခုဖြစ်ပါတယ်1965ကနေ1985အထိဘုံမျိုးစုံတန်ချိန်8တန်းလောက်အမေရိကန်စစ်တပ်ကဗီယက်နမ်လာအိုနဲ့ကမ္ဘောဒီးယားမှာကျဲချခဲ့ပါတယ်ဒုတိယကမ္ဘာစစ်အတွင်းဥရောပနဲ့အာရှမှာကျဲတဲ့ဘုံထက်နှဆလောက်ပိုများပါတယ်လူသမိုင်းမှာအကြီးမားဆုံးသောလေကြောင်းတိုက်ခိုက်မှုကြီးလို့သတ်မှတ်ကြပါတယ်ဗီယက်နမ်ဒေါ်လာရင်းသမားပျောက်ကြားတွေကတော့စစ်စစ်ညံ့ညက်ကြေကုန်လိမ့်မယ်လို့အမေရိကန်တွေဘက်ကတွက်ဆပါတယ်တာမန်ဘုံမျိုးစား18မျိုးနဲ့ပေဒိန်ဘုံ21မျိုးကိုကျဲချခဲ့ပါတယ်ဗီယက်နမ်ပျောက်ကြားတွေတုံးတဲ့လာအိုနဲ့ကမ္ဘောဒီးယားလမ်းကြောင်းကိုလည်းဘုံမျိုးစုံကျဲချခဲ့ပါတယ်။ဒါပေမဲ့ဗီယက်နမ်ပျောက်ကြားတွေကတော့ဘုံကျဲတာခံရလို့စိတ်တက်ကြသွားတာမဟုတ်ပါဘူး
။အမေရိကန်စစ်လေရင်တွေကျဲချတဲ့ဘုံမျိုးစုံဟာပြစ်မှတ်ကိုမထိမှန်မဲ့လူသူမရှိတဲ့တောထဲကိုကျသွားတာများပါတယ်။ဗီယက်နမ်ပျောက်ကြားတွေဟာနယ်မြေကျွမ်းကျင်တာမို့လေကြောင်းရံကိုကာကွယ်ဖို့ကတုတ်ချင်းနဲ့ဥမေလိုင်ကောင်အများအပြားတူးထားပါတယ်။မပေါက်ကွဲတဲ့ဘုံကိုပြန်သုံးပြီးအမေရိကန်တပ်ကိုတိုက်ခိုက်ပါတယ်။မြေပြင်မှာအထိနာလာတဲ့အမေရိကန်တပ်ဟာအရသားတွေကိုပါတိုက်ခိုက်တဲ့အတွက်နာမည်ပြစ်လာပါတယ်။မိုင်လေးလူသက်ပွဲကိုသတင်းသမားတွေကထုတ်ပေါ်လို့ကဘာကသိသွားပါတယ်။ဒါကြောင့်အမေရိကန်အစိုးရရဲ့ဗီယက်နမ်ထိုးစစ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာလည်းစန့်ကျင်သူတွေများပြားလာပါတယ
်။တောကျွန်းနဲ့ဗီယက်နမ်ပျောက်ကြားဟာတပ်ပုံးချပြီးခြုံခိုးတိုက်ပွဲဆင်နွှဲရမှာကျွမ်းကျင်တဲ့အတွက်အမေရိကန်စစ်သားအကြအဆုံများလာပါတယ်။မမြင်ရတဲ့ပျောက်ကြားစစ်တီကိုတိုက်ခိုက်နေရတာအမေရိကန်စစ်သားတွေစိတ်ဓာတ်ကျစရာဖြစ်ပါတယ်။တောင်ဗီယက်နမ်ကပျောက်ကြားစစ်တီကိုမြောက်ဗီယက်နမ်ကလက်နက်ခဲယမ်းနဲ့ရိတ်ခါအဆက်မပြတ်ထောက်ပံ့နိုင်တာဟာအဓိကအင်အားဖြစ်ပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံကိုဖျက်သွားရတဲ့ထောက်ပို့လမ်းကြောင်းကိုအမေရိကန်ကဘုံကျဲတိုက်ခိုက်ပေမဲ့ပြစ်မှတ်ကိုမထိမှန်တာကများပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ဂျားကဗီယက်နမ်ပျောက်ကြားတွေဟာရံပန်ရံခါတံပြန်ထိုးစစ်ဆင်နွှဲနိုင်တာကိုကြည့်ရင်လက်နက်အင်အားကြီးမားတဲ့အမေရိကန်လေတပ်ရေတပ်နဲ့ကြီးတပ်ဟာလိုချင်သလိုလုပ်လို့မရဘူးဆိုတာအစောပိုင်းကတည်းကထင်ရှားတာမို့စစ်စစ်ဆွေးနွေးပွဲလုပ်ပြီးဗီယက်နမ်ကထွက်ခွာလာရပါတယ
်။စစ်ကောင်စီလေတပ်မှာတိုက်လေရင်အစီး80နဲ့ရဟတ်ရင်85စီးလောက်ရှိတာမို့လေရင်ဓာတ်စီနဲ့အပိုးပစ္စည်းတဲဆောင်တာကိုတိုက်ခိုက်တဲ့နီးနဲ့လေကြောင်းရံကိုကာကွယ်နိုင်ပါတယ်။အမေရိကန်စစ်တပ်ကအငိမ့်စားဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကလည်း လေရင်တွေကိုမပြန်တန်းနိုင်အောင်လှုပ်တဲ့နီလန်းတွေကိုအရာဝတီစာဆောင်နဲ့မေးမြန်းကမ်းမှပြောသွားပါတယ်။လေရင်ပြန်တန်းနိုင်ဖို့အတွက်လေရင်ဘူးဓာတ်စီဘိန်းလုံးနဲ့ပြေးလန်းရှိဖို့လိုပါတယ်။ဒီအသေးကတခုခုမရှိရင်လေရင်ပြန်တန်းလို့မရတာကိုအမြဲတမ်းသတိထားဖို့လိုပါတယ်။လွန်ခဲ့တဲ့နှစ်ဖေဖော်ဝါရီလကမော်ဘီလေတပ်စခန်းမှာယူရှလှုပ်လေရင်နှစီးကိုအဝေးထိန်ဘုံတုံးပြီးတိုက်ခိုက်ခဲ့တဲ့ဥပမာရှိပါလေ။မိမိမှာရှိတဲ့စက်တနာနဲ့ရဟယင်ကိုတိုက်ခိုက်တဲ့နီလန်းတွေကိုလည်းသိရှိနားလည်ထားဖို့လိုတယ်လို့တော်လိုင်းရဲ့ဘက်ကကူးပြောင်းလာတဲ့ဗိုလ်ကြီးတဦးကပြောပါတယ်။ရဟယင်ကိုပြစ်မယ်ဆိုရင်လေရင်မှုသို့မဟုတ်ရဟယင်အမီတေးရော်တာကိုပြစ်တာဟာအကောင်းဆုံးလို့ဆိုပါတယ်။ရဟယင်အမီပျက်စီးသွားရင်ပဲ့ထိန်မရှိတော့တဲ့အတွက်ဒစီလုံးပြက်ကျနိုင်တယ်ဆိုတာကိုအဘောပါဖို့လူတွေလို့ဆိုကြောင်းကျင်ပြလိုက်ရပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီတပ်ကနေပြီးတော့ဘုံကျဲတိုက်ခိုက်နေတာတွေကို1960ကျော်ကဗီယက်နမ်စစ်ပွဲအတွင်းဘုံကျဲတိုက်ခိုက်မှုတွေနဲ့နိုင်ရှင်ပြီးဦးအောင်ခင်ကမြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတင်ပြခဲ့တာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ဘက်တန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ပတ်စဉ်တင်ပြနေကြကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့အစာအဟာရပြည့်ဝစေတဲ့ဟင်းသီးဟင်းရွက်တွေအကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာအဟာရပြည့်ဝတဲ့ဟင်းသီးဟင်းရွက်တွေအတွက်မိမိဝင်ဝင်နဲ့လက်လန်းမီတာကိုရွေးချယ်စားသုံးသင့်တယ်လို့အဟာရပညာရှင်တွေကပြောဆိုပါတယ်။အခုလိုရွေးချယ်နိုင်စရာဟင်းသီးဟင်းရွက်တွေမြန်မာနိုင်ငံထဲမှာဘယ်လောက်များများရှိနေပါသလဲ။ဒီအကြောင်းကိုဒီရောင်မျိုးကော်နယ်တက်ကတူကအပြည်ပြည်ဆိုင်ရာအစာအဟာရဆိုင်ရာပမောက္ခဒေါက်တာခင်မာသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
โอเคปมุขดร.ชมาชิโอครับเราจําหมาผู้อาหารชีสายัดชีปัตตนาฤแล้วซ้าตผู้อาเนเจตะชูชีโลบลูซ้าต้องตินดาเนดีอาหารชีสายัดชีเยด้วยบลูซีเมนไซบิวติมုံฤကိုပြောပြီးมาဒီတစ်ခေါက်တော့ဆင်มาရေနောက်ထပ်ဘလူဟင်းသီးဟင်းရွက်တွေကိုလည်းဒီအလေးထားစားတင်တာအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်มา
จําหมาผู้ strong ဗောเนาะတန်ဆွမ်းနေဖို့အဲ့အတွက်ကျမတို့ကတနေ့တနေ့ကိုယ့်ရဲ့ဝင်ဝင်နဲ့မျှတာတဲ့အစာအတောက်ကလေးတွေကိုကိုယ်တိုင်းပြည်ရဲ့ကိုယ်ရင်ကျေးမှုနဲ့လည်းတွေးဖီမသွားအောင်အတောက်ကလေးတွေကြိုက်တာလားအချိုချင်းငါးစားလေးတွေကြိုက်တာလားငပိရည်နဲ့တို့စားတာကြိုက်တာလားသမင်းပေါင်းလေးကြိုက်တာလားသမင်းလေးကိုကြော်စားတာကြိုက်တာလားဆံပြုတ်လေးကိုကြိုက်တာလားဒါပဲကြိုက်ကြကိုယ့်ရဲ့ကြိုက်စားလေးတွေဖြစ်ရမယ်ဒါပေမဲ့အဟာရဆိုတဲ့ခုနတန်ဖိုးတွေဆုံးရှုံးမသွားအောင်စီကံလေးနဲ့ဖူစေပြီးလို့ပြောတဲ့ဒီအနေရဖြစ်စေမဲ့တကူရေတန်ရှင်းကျမ်းမာခြင်းဒီအစာအသောက်ပြင်ဆင်ချက်ကုတ်တဲ့နေရာမှာလိုက်နာရမယ့်ဟာတွေကိုလည်းခေါင်းထဲမှာအမြဲထည့်ပြီးတော့ဒါစီကံလေးနဲ့လှုပ်သွားမယ်ဆိုရင်လှုပ်ကြည့်လိုက်ပါ၃လလူတဦးတယောက်ကဒါက24နာရီ process မဟုတ်တဲ့အတွက်24နာရီအတွင်းတော့မရဘူးအနည်းဆုံးတော့3လကိလို site ကြည့်လိုက်အခုကျမအကြံပေးတဲ့အတိုင်းဒီလိုလေးပဲစကြည့်မယ်ကိုကရွာမှာပဲနေနေဟိုးမြို့ချမ်းသာတဲ့တထည့်ရွက်ကြီးမှာပဲနေနေပမာပဲနေနေကိုယ့်ရဲ့စည်းကမ်းလေးကကိုယ့်ရဲ့ဝင်ငွေနဲ့လက်တကမ်းမှာရှိတာလေးကိုစနစ်တကျစားတတ်တယ်ဆိုလို့ရှိရင်အဲ့ဒီအလေးအကျင့်လေးရလေအင်မတန်ကောင်းတဲ့အလေးအကျင့်ပဲအင်မတန်ကောင်းတဲ့စီမင်းစည်းကမ်းလေးဖြစ်တဲ့အတွက်အေယာမကြီးကျယ်တဲ့တိုင်းပြည်အုပ်ချုပ်မှုလို့တိုင်းပြည်ဖွံ့ဖြိုးမှုလို့တိုင်းပြည်တိုးတက်မှုလို့ဒါမျိုးတွေကိုလုပ်မယ်ဆိုလို့ရှိရင်အဲဒါတွေကအင်မတန်မှအရေးကြီးဒါမရှိဘဲနဲ့လုပ်လို့ရှိရင်တော့ဘယ်ဟာပဲလုပ်လို့မကျန်းမာရင်အဆင်မပြေဘူး decision ချတဲ့သူကလည်းမမှန်နိုင်ဘူးအုံနောက်ကမှခေါင်းကိုက်နေတယ်ဆိုလို့ရှိရင်ဘလို့မှတွေးတော့ခံနိုင်မှာမဟုတ်တော့ဘူးလေတွေးတော့နေတဲ့တွေးတက်နေတယ်ဆိုအဆင်မပြေဘူးလေအဲ့တော့ဘာပဲပြောပြောဒီခန္ဓာကိုယ်ကြီးက fit ဖြစ်နေမှာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလို fit ဖြစ်ဖို့ကျန်းမာဖို့အတွက်ပေါ့နော်ဘလို့ဟင်းသီးဟင်းရွက်တွေကိုအဓိကစားဖို့အကြံပြုဆဲတယ်ဆရာမ
ဖြစ်ဖြစ်နေဖို့ဆိုတာလေစီးဥထောပတ်စားစရာလည်းမလိုဘူးကျမကျမအေးအနေပြီးတော့ဇက်အထိပေါ့နော်မြမပြီးရဲ့အစားအသောက်တွေကျမပြောပြမယ်ဆိုလို့ရှိရင်အဲကျမကတော့အင်္ဂလိပ်လိုရေးထားလို့ပေါ့နော်အဲ့တော့ဘူးမရထွက်တဲ့ဘူးညွန့်စားမလားဘူးသီးစားမလားဘူးဝင်စားမလားပြီးရင်ချင်မောင်မရထွက်တဲ့ချင်မောင်ရွက်စားမလားချင်မောင်သီးစားမလားပြီးလို့ရှိရင်ဒန်နလွန်ဒန်နလွန်ရွက်ဒန်နလွန်သီးပြီးလို့ရှိရင်ဂေါ်ဘီတို့ဗန်ဂေါ်ဘီဟာပြီးရင်ဟင်းနုနွယ်ဟာပြီးလို့ရှိရင်ကညွတ်ရွက်ဟာပြီးရင်ကစွန်းရွက်ပြီးလို့ရှိရင်ကမုန်းကျင်ရွက်ကမုန်းကျင်သီးဟာနောက်ပြီးလို့ရှိရင်မကြီးရွက်မကြီးသီးမဲစလီရွက်နန်းနန်းပင်ပြီးရင်ပေါက်ပန်းပြူရွက်နောက်ပြီးရင်ရှောက်ရွက်ပြီးရင်နန်းနန်းမရှက်နန်းနန်းလို့ခေါ်သေးတယ်နန်းနန်းရွက်ပြအကြီးကြီးတွေဆိုဒါမျိုးတွေအကုန်လုံးဟာပြီးလို့ရှိရင်စုပုတ်ရွက် အပြီးလို့ရှိရင်ကျမတို့ကမြစ်ဆိုလဲတော်တော်စားတဲ့အတိုင်းကြီးလေ
ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီစားတဲ့ဟင်းဒီဟင်းရတဲ့ရှိသေးလားဆရာမ
လဲထဲမှာဘာပဲစားရမှလည်းပေးစရာမလိုကျမငငယ်လေးတော့ဟိုကြောင်းဆင်းလို့ရှိရင်ကြောင်းနဲ့အိမ်နဲ့အပြန်မှာလက်ကွင်းတွေကိုဆင်းဆင်းပြီးနှုတ်တဲ့ကောက်ရိုးနွယ်ဆိုတာရှိသေးတယ်ကျမဘီနေရဲ့ရုပ်ပြတီမှာနှုတ်နဲ့ကောက်ရိုးနွယ်ဆိုတာအင်မတန်မှအဟာရပြည့်တဲ့ကောက်ရိုးနွယ်နှုတ်လိုက်ရင်တနားကြီးလောက်နှုတ်လို့ရှိရင်လက်နဲ့တပွေရွေးရတယ်ဆိုအဲ့ကောက်ရိုးနွယ်လေးတွေပြုတ်မလားအတို့တို့မလားတုတ်စားမလားပေါ့နော်ကဲပြီးရင်ကင်းမုံရွက်ဒါကင်းမုံကြီးလေးတွေပြီးတယ်ကင်းမုံရွက်လက်ဘဒူရွက်ပြီးလို့ရှိရင်ငရမ်ဘဒူရွက်ရှိသေးတယ်ပြီးရင်ရင်တိုက်ပင်ရရင်တိုက်ရွက်ရဲရိုရွက်ရဲရိုသီးအနာပြီးလို့ရှိရင်လူတွေကြိုက်ကြတယ်ဒင်းချင်းသီးတို့ဟာမျိုးတို့ပြီးရင်ကြတော့ဘူးသီးတို့ခဝဲသီးတို့လိုမျိုးချက်ဟင်းငါသီးတို့ဂေါ်တခါသီးကြောင်ရှာသီးအပြီးရင်ခရမ်းသီးနော်ခရမ်းကျင်သီးအာပြီးလို့ရှိရင်ခရမ်းသီးမှာမှခရမ်းကစော်သီးလို့ခေါ်တယ်ခရမ်းသီးတက်တက်လေးတွေblueberries လောက်ရှိတဲ့ခရမ်းသီးတက်တက်လေးတွေကျွတ်ကျွတ်ကျွတ်ကျွတ်နဲ့အင်မတန်မှအဟာရပြည့်တယ်ဒါမျိုးကအိန္ဒိယနိုင်ငံဖိလစ်ပိုင်တို့ထိုင်းနိုင်ငံတို့ဗီယက်နမ်တို့အဲ့ဒီတမားလည်းအကုန်ရှိတယ်ခရမ်းကျွတ်သီးလေးတွေဆိုဒါလေးတို့လည်းမြန်မာလူမျိုးတွေပြုတ်ပြီးအတုတ်တုတ်တဲ့အစိမ့်လေးစားလို့ရတယ်ခတ်သက်ခတ်သက်နဲ့အင်မတန်မှအဟာရတွေပြည့်တယ်ပြီးလို့ရှိရင်ကြောင်ရှာသီးနော်ကြောင်ရှာဘွင့်တုတ်စားမယ်အသီးစားမယ်ကြောင်ရှာရွက်ကိုတုတ်စားမယ်တပင်းလုံးစားလို့ရတယ်အဲပြီးလို့ရှိရင်ခင်းဟင်းနဲ့ချက်တဲ့ဗဒတ်စာတို့ပေါ့နော်ဒါဗဒတ်စာဆိုလို့ရှိရင်လည်းမြှင့်လေးနဲ့ချင်းမောင်ရွက်လေးနဲ့ဗဒတ်စာလေးနဲ့ချင်းချင်းချက်ကြတယ်အဖယုံညွန့်လေးဖယုံဘွင့်လေးနဲ့ချင်းချင်းချက်တယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဒီလူကြိုက်များပြီးတော့လွယ်လွယ်ရနိုင်တဲ့ဒီအဟာရရှိတဲ့ဟင်းနေဟင်းရမျိုးကိုဆိုရင်ရောဘယ်လိုအကြံပြုချင်လဲဆရာမ
လူတွေတိတ်စားကြတဲ့ဘဲပင်ပေါက်ပေါ့ဒါဘဲပင်ပေါက်ကိုဘဲဒီဇိုင်းရနေဖောက်တယ်မတ်ဘဲရနေဖောက်တယ်အခုအဲ့ဒီတဲ့အဟာရပြေသွားတဲ့ပို့ပြီးအဟာရများတဲ့အနီအောင်ရှိတယ်မန်ဒင်းပေါ့ဘဲဒီဇိုင်းကိုမှအနီအောင်လာတာသူကအနီအောင်ဖြစ်တဲ့အတွက်အန်ဒိုဆန်သူ့ရဲ့အဟာရဓာတ်တွေပုံများတယ်ဆန်အနီအောင်လို့ပေါ့ဆိုအဲ့လိုမျိုးအခုဘဲဒီဇိုင်းကိုမှအနီအောင်ရှိတဲ့ဟာညီမဒီမှာတော်တော်များစိုက်နေပြီဒါတွေအဟာရပိုတယ်လူတွေဘဲရင်ချက်စားမယ်ဆိုရင်အာပြီးလို့ရှိရင်နောက်တစ်ခါသခွားသီးဆိုလဲဒါဆန်လာရသည်ရှိနေတဲ့သခွားသီးပေါ့နော်အဲပိနေသီးတွေဆိုခုနအစိမ့်လေးတွေဆိုဟင်းချက်စားလို့ရတယ်ဖရဲသီးတိတိလေးတွေအစိမ့်ဆိုလဲဟင်းဖြစ်ချက်စားလို့ရတယ်ဒါတရက်သီးမှာမှတရက်ကင်းဆိုတာရှိတဲ့အငယ်တိတိလေးတွေအာတရက်သီးအစိမ့်ဘဝမှာချက်စားမယ်အမဲဘဝမှာလည်းဟင်းနဲ့ထက်ချက်စားမယ်အာနောက်တစ်ခုကဒီ gooseberry လို့ခေါ်တဲ့ဇီးပြူသီးဆိုတာမြန်မာပြည်နေရာတော်တော်များများမှာကျွန်မတွေ့ဟိုကျွန်မကိုနိုင်တယ်အရန်ကြိုက်ငငယ်တော့တော့အဟာရတန်ဖို့မသိဘူးအခုတော့ဓာတ်ခွဲကြည့်တော့အင်မတန်မှအဟာရတွေကျော်ဝါတယ်ဒီဇီးပြူသီးဗီတာမင် C တွေအမြင့်တက်ဆိုတဲ့ fiber တွေ calcium တွေဗီတာမင်ကီရီအိုးအင်မတန်မှအဟာရကြွားတဲ့ဇီးပြူသီးလိုဟာမျိုးလေးတွေကိုငရုတ်စုံနဲ့ထောင်းပြီးတော့အဲအတံမြားကြီးလေးနှစ်မြေပဲဆန်လေးနဲ့ကျစ်တုံစင်းလေးနဲ့မြုပ်ပြီးစင်းလေးနဲ့ဆိုအိုးအင်မတန်မှအရသာရှိတဲ့ဟင်းတစ်ခွက်ပေါ့နော်ဒါဇီးပြူသီးထောင်းလိုဟာမျိုး
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအဟာရရှိတဲ့ဟင်းသီးဟင်းရွက်တွေကိုစားသုံးတဲ့နေရာမှာသတိပြုစရာမျိုးရှောင်ကျဉ်တင်တာမျိုးရောအကျံပြုဖို့ရှိသလားဆရာမ
ညီမလူမျိုးကအဲဇီးပြူသီးကိုပြုတ်ပစ်တာမျိုးအရေးသွန့်ပစ်တာမျိုးလို့အဲ့တော့ငါကြတော့မှားတယ်လေအဲ့တော့ဒီလိုဗီတာမင်နဲ့မှမဗီတာမင် B တို့ဗီတာမင် C တို့ဆိုတာဝါတာဆောလို့ပေါ့ရေမှာပျော်တဲ့ဗီတာမင်တွေဖြစ်တဲ့အတွက်အရင်နဲ့ပြုတ်ပြီးသွန်ပလိုက်ရင်တော်တော်များများကမရှိတော့ဘူးသွန်တဲ့ထက်ပါသွားတာဒါကြောင့်အသီးနှံတွေကိုဟိုချုပ်ပြီးခုတ်ထစ်ပြီးလို့ရှိရင်စိတ်နှွားပြီးရင်ဘယ်တော့မှရေမစေးပါနဲ့ဆိုတော့ခုနပြောတဲ့ဗီတာမင်တွေနဲ့တတ္ထုဓာတ်တွေကသွန်ပစ်တဲ့ရေတွေပါသွားမှာဆိုလို့ဟဲ့ထုံနီးတူဆိုတာပဲဟင်းရဲ့ပြုတ်တည်လေပြုတ်ပြီးလို့ရှိရင်ဒါရေတွေကသွန်ပစ်တော့အဟာရတော်တော်များကသွန်ပစ်တဲ့ထက်ပါသွားတယ်ဒါကြောင့်ဟင်းရဲ့ပြုတ်ကို steam လေးလုပ်ရင်လုပ်မယ
်ပေါင်တာပေါ့နော်ဆရာ
အဲဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့
သမီးအိုးရဲ့အပေါ်မှာတက်နှိုက်ရင်နှက်မယ်ရွာမှာကျွန်မစမ်းကြည့်တယ်သမီးအိုးနှက်တဲ့အပေါ်မှာကျွန်မချင်းမီးလေးနဲ့ချက်ကြည့်တယ်ချက်ပြီးတော့သမီးအိုးနှက်တဲ့အပေါ်မှာဟင်းရဲ့ကလေးတက်နှိုက်ကြည့်အာ very good အဲ့တော့ rice cooker မှာရှိတဲ့ဂျေးရွာမှာလည်းဟင်းရွက်ကို steam လုပ်စရာမရှိတော့အဲ့လိုလုပ်လိုက်တယ်အဲ့တော့ရင်းနှီးပွက်ပွက်စုထဲမှာ dip လုပ်တာတော့ကောင်းတာပေါ့နော်ရင်းနှီးပွက်ပွက်စုထဲမှာစလားရဲ့ချက်ပြီး dip လုပ်ပြီးပြန်နှုတ်လိုက်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ဆက်တဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအစာအာဟာရပြည့်ဝစေဖို့လက်လန်းမိသမျှနီလန်းနေနဲ့အသီးအရွက်တွေကိုရှာဖွေစားတောက်နိုင်မဲ့နီလန်းတွေကိုပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတင်ပြပေးမယ့်အကြောင်းအရာကတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ် Fever Wine Dot သားတွေကတင်ဆက်ထားတာပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းနာသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နေမြန်မာစီမျိုးနယ်အတွင်းမှာရှိတဲ့မြေရှားတပ်ထုတူဖော်ရေးလုပ်ငန်းခွင်ကမိုးကတဲတွေကိုဒေတာခံတွေကတွားရောက်ဖျက်ဆီးခဲ့တဲ့သတင်း NCA လက်မှတ်ရေးထိုးထားတဲ့ EAO 9ဖွဲ့နဲ့စစ်ကောင်စီရဲ့ NSPN 0မတ်လနောက်ဆုံးအပတ်ထဲမှာအလို့သဘောတွေးဆောင်ဖို့ရှိတဲ့တည်င်းလွှာတွေတဲမှာတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပါတီမှတ်ပုံတင်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကကြင်လွတ်လိုက်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေထဲကမြေရှားတပ်တုတူဖော်ရေးလုပ်ငန်းခွင်ရှိမိုးကတဲတွေကိုဒေသခံတွေကတွားရောက်ဖျက်ဆီးခဲ့ကြပါတယ်မန်စီမြို့နယ်ထဲကအင်ဘာဘာနဲ့ဒိန်စင်းပါဒေသအတွင်းရှိမြေရှားတူဖော်နေတဲ့တရုတ်ကုမ္ပဏီတွေကိုအပြီးထွက်ခွာပေးဖို့မတ်လ21ရက်နေ့မှာဒေသခံပြည်သူ900လောက်ကစာနာထုတ်ဖော်တောင်းဆိုခဲ့ကြပေမဲ့သဘောတူညီမှုမရတာကြောင့်မိုးကတဲတွေကိုဖျက်ဆီးခဲ့တာလို့ဒေသခံတယောက်ကပြောပါတယ် KIO ဘဟုရဲ့ခွင့်ပြုချက်နဲ့မြေရှားတပ်တုတူးဖော်နေကြတဲ့ကုမ္ပဏီတွေကိုဖေဖော်ဝါရီလနောက်ဆုံးထားပြီးလုပ်ငန်းပိတ်သိမ်းပေးဖို့လဲ KIO ကိုစာပို့တောင်းဆိုခဲ့တဲ့အပြင်တွေးဆုံမှုတွေအကြိမ်ကြိမ်လုပ်ခဲ့ကြပေမဲ့ဆက်ပြီးတူးဖော်ဖို့လုပ်နေတာတွေကြောင့်တွားရောက်ဖျက်ဆီးခဲ့ရတာလို့အင်ဘာဘာကဒေသခံတွေကဆိုပါတယ်
NCA လက်မှတ်ရေးထိုးထားတဲ့တိုင်းတားလက်နက်ကန်အဖွဲ့ခုနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့မြို့သားစီလုံးညွရင်နဲ့ငင်းချိုင်းညိနိုင်ရေးကော်မတီ NSPNC တို့မတ်လ28-29ရက်နေ့မှာတော့နေပြည်တော်မှာအလို့တပေါ်တွေ့ဆုံဖို့ရှိတယ်လို့ PPST ပြောရေးဆိုခွင့်ရှိသူပုံမူကြီးစောကျညွန့်ကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေဟာနိုင်ငံရေးကြောင်ပေါ်ပေါက်လာတာဖြစ်တဲ့အတွက်နိုင်ငံရေးတွေ့ဆုံဆွေးနွေးနည်းနဲ့တွေ့ဆုံအဖြေရှာတာကပဲပြည်ထောင်စုအတွက်ရောနိုင်ငံသားအလုံးအတွက်ပါထိခိုက်ညံ့မှုအ ਨੇ ဆုံးလမ်းကြောင်းကိုရွေးချယ်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒါကြောင့်တက်ဆိုင်တဲ့သူအလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုအခင်းအကျင်းပေါ်ပေါက်လာဖို့ NCA လက်မှတ်ရေးထိုးအပြည့်အတိုင်းတလဲနဲ့ကန်ခုနှစ်ဖွဲ့အနေနဲ့တက်ဆိုင်မှမှကြိုးပမ်းနေမှာဖြစ်တယ်လို့ PPST ကပြောဆိုပါတယ်။
မွန်ပြည်နယ်ဘေးလင်းမြို့နယ်ကရဝေးစိတ်အထက်စုကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်အမျိုးသားနှစ်ယောက်သေဆုံးပြီးကိုဝန်ဆောင်အမျိုးသမီးတစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဘေးလင်းမြို့နယ်နဲ့ကြိုက်ထုံမြို့နယ်ကြားကတန်တရားဂိတ်မှာတပ်ဆွဲထားတဲ့စစ်တပ်စခန်းကိုကြိုက်ထုံတော်လာရဲ့အင်အားစုနဲ့ KNU ပူးပေါင်းတပ်ဖွဲ့တို့ကနှစ်ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ရဲကုံလက်နက်ကြီးအထိုင်ထားတဲ့နေရာကနေမတ်လ20ရက်နေ့ညကလူနေရွာတွေဘက်ကိုပစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကကရဝေးစိတ်အထက်စုကျေးရွာရှိဦးအောင်လွင်ရဲ့အိမ်ပေါ်မှာပောက်ကွဲခဲ့ပြီးနေအိမ်ပေါ်ကအမျိုးသားနှစ်ယောက်တေဆုံးကဇနီးဖြစ်သူကိုဝန်တဲကတော့ကြီးစရီထိမှန်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်တော်ပိုင်းရှမ်းကယားနယ်စပ်ဖက်မှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးစစ်တပ်ဘက်ကလည်းကြက်လီရင်တွေနဲ့လာရောက်ပစ်ခတ်နေပါတယ်။မတ်လ20ရက်နေ့ကနှစ်နေရွာဘက်မှာစစ်တပ်ကကြက်လီရင်ပြင်းတဲ့နဲ့ကြီးတွေနဲ့လည်းနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့လို့ PNDF KK ဖေခုံကကွယ်ရေးတပ်ကတာဝန်ရှိသူကပြောပါတယ်။အဲဒီကတိုက်ပွဲကြောင့်စစ်တပ်ဘက်က၈ယောက်သေဆုံးခဲ့တယ်လို့လည်းပြောပါတယ်။ဒီတရက်နှစ်ရက်အတွင်းမှာတော့ပြစ်ခတ်မှုတွေညင်နေပေမဲ့နှစ်ဖက်တပ်တွေကစစ်ရင်နာဖြစ်တည်နေတယ်လို့လည်းဆိုပါတယ်။မတ်လ17ရက်နေ့ကစပြီးဖြစ်လာတဲ့တိုက်ပွဲတွေကြောင့်ပင်လောင်းမြို့နယ်ကဒေသခံ 6,000 ကျော်ဟာနေရက်ကနေစွန့်ခွာထွက်ပြေးနေကြရပါတယ်။
ကလေးမျိုးကနေချင်းတောင်ကိုတက်သွားတဲ့စစ်ကောင်စီရင်တန်းကလေးဖလန်းလမ်းမပေါ်မှာအကြိမ်ကြိမ်မိုင်းဆွဲတိုက်ခိုက်ခံရပြီးမတ်လ12ရက်နေ့ကနေ19ရက်နေ့အထိတပတ်တာတိုက်ပွဲအတွင်းစစ်သားအယောက်20ထပ်မင်းတေဆုံးခဲ့တယ်လို့ချင်းအမျိုးသားအဖွဲ့ချုပ် CNO ကပြောပါတယ် CNO ရဲ့မတ်လ21ရက်နေ့ထုတ်ပြန်ချက်ထက်မှာတန်ချက်ကာကနစီးအပါဝင်ကားအစီး30အင်အား100ကျော်လောက်ရှိတဲ့စစ်ကြောင်းကို CNDF ချင်းအမျိုးသားတပ်မတော် CNOအင်းနဲ့ CDF ဟွာငိုရန်ပူပေါင်းတပ်ဖွဲ့တွေကဖလန်းမြုံမဝင်ခင်လန်ခီတလျှောက်လုံးမှာအကြိမ်ကြိမ်မိုက်ဆွဲတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီစစ်ကြောင်းဟာမတ်လ21ရက်နေ့ကဖလန်းမြုံကနေဟာခါမြုံဘက်ကိုဆက်လက်ချီတက်နေတာကြောင့်မိဘပြည်သူတွေအနေနဲ့ဖလန်းဟာခါလမ်းမကြီးကိုခရီးသွားလာခြင်းမပြုကြဖို့ CNO ကအသိပေးထားပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါမတ်လ26ရက်နေ့နောက်ဆုံးထားပြီးတော့ပါတီမှတ်ပုံတင်ဖို့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပေမဲ့ရှန်တိုင်းအနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့ပါတီမှတ်ပုံတင်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပါတယ်။ဘာကြောင့်ဒီလိုဆုံးဖြတ်တာလဲ။ပါတီမှတ်ပုံမတင်မဲရွေးကောက်ပွဲမဝင်မဲလူထုအကျိုးပြုလုပ်ငန်းတွေကိုလုပ်နိုင်ပါမလား။နမ်ဟော့ကတင်ဆက်ထားပါတယ်။
မတ်လ16နဲ့19ရက်နေ့က SNLD ဗဟိုအလုံမှုဆောင်ကော်မတီဝင်တွေဆွေးနွေးပြီးပါတီမှတ်ပုံတင်မှာမဟုတ်ကြောင်းဆုံးဖြတ်လိုက်တာလို့ပါတီရဲ့အတွင်းရင်းမူလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့စိုက်လက်ကအခုလို့ပြောပါတယ
်ကျွန်တော်တို့ပါတီဝင်တို့ကိုသွားရောက်ပြေဆုံးပြီးကျင်းလင်းတင်ပြဖို့သဘောထားရယူဖို့ဆိုတာအခုပေးထားတဲ့အချိန်နှစ်လမလုံလောက်ဘူးသွားရလာရေးအတွက်တိုင်းပြည်ချင်းတွေကလည်းမငြိမ်မသက်ဖြစ်နေတယ်ပါမချင်းနေမဟုတ်ဘူးလို့နတ်ဆက်ကကိုယ်တိုင်ကလည်းကြေညာထားတယ်
။အခုချိန်ထိစစ်ကောင်စီကိုယ်တိုင်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုမကြေညာသေးတာကြောင့်ပါတီမှတ်ပုံမတင်တာဟာရွေးကောက်ပွဲမဝင်တော့ဘူးဆိုတာမျိုးလဲတတိချမပြောနိုင်ဘူးလို့ဆက်ပြောပါတယ်
။အခုကျွန်တော်မှတ်ပုံတင်ဆက်မတင်ဖြစ်တဲ့အကြောင်းရင်းတွေမှာသက်ဆိုင်ရာအနေနဲ့ရွေးကောက်ပွဲကိုဘယ်တော့လုပ်မလဲဆိုတာအတိအကျကြေညာထားခြင်းမရှိတာဟာလည်းပဲပြဿနာတစ်ခုဖြစ်တယ်။ဒါတော့နိုင်ငံရေးပါတီတွေကိုနိုင်ငံအဝန်ဝိုင်းတဲ့ကိုဝင်လာနိုင်ဖို့ဆိုလို့ရှိရင် UEC ကိုယ်တိုင်နတ်ဆက်ကကိုယ်တိုင်ကရေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအတိအကျပြညာပြတ်ထမ်းဖို့လိုအပ်ပါတယ်။အဲကြောင့်မို့လို့တင်းဒီဖြစ်စီမတင်းဒီဖြစ်စီအခြေအနေတည်းရမပြောင်းလဲသေးဘူးနိုင်ငံရေးရာသီဥတုမကောင်းသေးဘူးဆိုတဲ့ကာလမှာတော့နိုင်ငံရေးဓမ္မတွေပို့နိုင်ငံရေးပါတီတွေပို့လုံနိုင်ကိုင်းနိုင်စွမ်းကတော့အင်တန်ကိုအားနည်းနေဦးမယ်လို့သုံးသပ်တယ်
ပါတီမှတ်ပုံမတင်ပဲတတ်မှတ်ထားတဲ့အချိန်ကျော်လွန်သွားရင်ပါတီဖျက်ရဖွယ်ရာရှိပေမဲ့လူထုအတွက်နိုင်ငံရေးကိုမရရတဲ့နည်းနဲ့လှုပ်ဆောင်သွားဖို့နီလန်းရှာသွားမယ်လို့စိုက်လက်ကပြောပါတယ် SNLD ပါတီဟာ1990ရွေးကောက်ပွဲတုန်းကတနိုင်ငံလုံးမှာဒုတိယမဲအများဆုံးရရှိခဲ့ပေမဲ့လွတ်တော်ဝင်ခွင့်မရလိုက်ပဲအဲ့ဒီအချိန်ရှိစစ်အစိုးရကပါတီဖျက်သိမ်းကြောင်းကြေညာခဲ့တာပါစစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်မြို့နယ်တိုင်းကပါတီရုံးတွေကိုပိတ်လိုက်ရသလိုပါတီဝင်တွေကလည်းနှုတ်ထွက်ခဲ့ကြရပါတယ်အစိုးရဆုံးကတော့2005ခုနှစ်မှာပါတီထိပ်ပိုင်းခေါင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးထောင်ချခဲ့ရာ2010ရွေးကောက်ပွဲပြီးတဲ့အထိခေါင်းဆောင်ပိုင်းတွေထောင်ကမလွတ်လာနိုင်ခဲ့ပါဘူး2015ရွေးကောက်ပွဲမှာတော့ပါတီမှတ်ပုံတင်ပြီးရွေးကောက်ပွဲဝင်ခဲ့ရမှာ2015နဲ့2020ရွေးကောက်ပွဲနှစ်ခုစလုံးမှာရှမ်းပြည်နယ်ထဲဒုတိယမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ပါတီဖြစ်ပါတယ်
COVID-19 ကပ်ရောဂါရဲ့ရိုက်ခတ်မှုနဲ့2021အာဏာသိမ်းပြီးတဲ့နောက်ပိုင်းကာလတွေမှာမူလူငယ်အတော်များများကနိုင်ငံခြားထွက်ခွာအလုပ်လုပ်ကြတာပိုပြီးတော့များပြားလာတာကြောင့်မူလူငယ်အဖွဲ့ဝင်အင်အားတွေနှေးပါလာတယ်လို့မူလူငယ်အစည်းအဝေးတာဝန်ရှိသူတွေကပြောပါတယ်မိရင်ကြီးကစူးစီးထားပါတယ
် COVID ဖြစ်နေချိန်မှာအာဏာသိမ်းမှုကဆက်ဖြစ်ခဲ့ရာဒေသအတွင်းလောက်ကန်ရှာပါမှုလူငယ်တွေအတွက်မလုံခြုံမှုတွေကြောင့်မူလူငယ်များစုဟာနိုင်ငံသားထွက်သွားကြတာဖြစ်တယ်လို့တံဖြူစရမြုံနယ်မွန်လူငယ်စီယောဥက္ကဋ္ဌနန္ဒကပြောပါတယ
်ဟိုမျိုးနယ်လူငယ်အဖွဲ့ဆိုပြီးတော့ခခိုင်မမမရှိလာခဲ့တာဆိုလို့ရှိရင်အခုဆိုလို့ရှိရင်5-6နှစ်လောက်ရှိပြီအဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကအများကြီးဆက်သွယ်ပြတ်သွားကြဟိုဖေးကလည်းပြန်ဖြစ်သွားတယ်ဆရာနာတဲနဲ့တင်ဖြစ်သွားတော့ကိုရဲဟိုအွေကနာကိုပဲပို့ပြီးတော့ဦးစားပေးလာတဲ့ခါကျတော့နိုင်ငံထွက်ပြီးတော့အလုပ်လုပ်တာတွေလည်းရှိတယ်ဆိုတော့အင်အားနည်းလာတယ်ပေါ့
ဒီချင်းတွေကိုကြော်ဖြတ်ပြီးမွန်လူငယ်အင်အားပို့ပြီးခိုင်မာလာအောင်ဆိုတဲ့ရည်ရွယ်ချက်နဲ့တံပြူစက်မြို့နယ်မွန်လူငယ်စီယုံနှစ်ပတ်လည်စီဝေးကိုမလ20ရက်နေ့ကကျင်းပခဲ့ကြပါတယ်။မွန်ဖြစ်တပါတီမွန်ညညွတ်ရေးပါတီမွန်လူငယ်များဆောင်ရ MYF နဲ့အခြားဒေသကမွန်လူငယ်တွေကိုပါစုံလင်အောင်ဖိတ်ကြားခဲ့တယ်လို့အခမ်းအနားကျင်းပတဲ့နေရာထိုင်ခင်းနဲ့နိုင်ရကဖြစ်ပါဆောင်ရွက်ပေးတဲ့တံပြူစရမြို့နန္ဒဝံမွန်ပရိယတ်တိစာတင်တိုက်ကျောင်းထိုင်ဆရာတော်အရှင်ခေမာနန္ဒကအခုလိုမိတ်ကြားခဲ့ပါတယ
်လူဆောင်အောင်ပေါ့ဟိုအတင်းဖွဲဟိုကဒီကအားလုံးပေါ့အဲ့ဒါလေမော်ရမြိုင်ကနေရောနောက်ပြီးတော့မိုးပြစ်တကအကုန်လုံးပေါ့နော်အဲ့ဒါလေတို့ကလိုက်ဖိုက်ပြီးတော့တံပြူစရမြို့နဲ့မွန်လူငယ်စီအောင်ကတို့ကအဲ့တော့တို့ကတိမထူပေးဖို့မိကတို့ကအတင်းဖွဲတို့ကနောက်ထပ်တို့ထပ်ပြီးတော့ခိုင်မာအောင်တို့ထပ်လုပ်လိုက်တယ်အဲ့ဒါပါပဲ
အစီဝေးကိုတံပြူစရမြုပ်ပေါ်ရက်ွက်ရှိခုနဲ့ကြေးရွာပေါင်း36ရွာကလူငယ်200ကျော်တက်ရောက်ခဲ့တဲ့အထဲမှာတာရင်နိုင်ရဲ့အတင်းကလူငယ်တွေမပါဝင်ဘူးလို့အစီဝေးတက်ရောက်ခဲ့တဲ့
မွန်ညင်ညွတ်ရေးပါတီဗဟိုလုံမှုဆောင်နိုင်ပညာအင်ကမွန်ဘာသာနဲ့ပြောပါတယ
်တဲ့တူတဲ့
လူရင်အားရှာရခက်မှာဗောလူငယ်ဖွဲ့ဆိုတိုင်းနဲ့မင်မင်ရရလှုပ်ရှားတာမရှိရင်ကြိလိတိတ်တိတ်မှုရှိမှာမဟုတ်ပါဘူးတချို့ဆိုရင်လည်းလူငယ်ဥက္ခဖြစ်နေမှာယွာတာတယောက်ကသူ့ကိုတယောက်မှမတီးကြလို့လူစုလို့လည်းမရနိုင်ပါဘူ
းအာနာတိမ့်ပြီးတဲ့နောက်ဒေသအတွင်းအလုပ်လက်မဲ့လူငယ်တွေပုံမှန်များပြားလာတဲ့အပြင်တရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်လူငယ်တွေကြားငွေရစီဝါတုံးဆွဲမှုလည်းပိုများလာပြီးမွန်လူငယ်စီယုံနှစ်ပတ်လည်စီဝေးမှာတုံးတက်ပြောဆိုခဲ့ကြပါဗျ
။အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေမန်စီမြို့နယ်အတွင်းရှိမြေရှားတတုတူဖော်ရေးလုပ်ငန်းခွင်ကမိုးကာတဲတွေကိုဒေသခံတွေကတွားရောက်ဖျက်ဆီးခဲ့ကြပါဗျ။ NCA လက်မှတ်ရေးထိုးထားတဲ့ EAOS ကနဖွဲ့နဲ့စစ်ကောင်စီရဲ့ NSPNC တို့မတ်လနောက်ဆုံးအပတ်ထဲနေပြီးတော့မှအလို့တပေါ်တွေ့ဆုံဖို့ရှိတယ်လို့ PPST ပြောရေးဆိုခွင့်ကပြောပါတယ
်ဒေါ်ရရှင်ရဲ့ခုနဆက်နေခဲ့ကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်သတင်းတော့ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ
တိုင်းရင်သေးတုံးလာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ဘက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ VOA ကိုစာရေးသားလိုတယ်ဆိုလို့ရှိရင် email ကနေဆက်သွယ်ရေးသားနိုင်ပါတယ်ရေးသားရမယ် email လိပ်စာကတော့ burmese@voanews.com ကိုရေးသားနိုင်ပါတယ်ကျွန်တော်တို့ထုတ်လွှင့်တဲ့သတင်းအနေနဲ့ဗီဒီယိုတွေကိုကြည့်ရှုလိုတယ်ဆိုလို့ရှိရင်လည်း VOA ရဲ့website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။ဒီပြင်းမှာကျူကျော်စစ်ဆင်နွှဲနေတဲ့ရုရှားတပ်တွေဟာဘောက်မတ်မြို့ကိုတိမ့်ပိုက်ဖို့အတွက်စူးစမ်းမှုတွေရပ်တန့်နေချိန်မှာပဲယူကရိန်းဘက်ကနေကာလာအတော်ကြာဆောင်စမ်းနေတဲ့ဒဏ်မြန်ထိုးစစ်ဆီစဉ်ဖို့အတွက်စတင်နေပြီလို့ယူကရိန်းထိပ်တန်းတပ်မှုကြီးအလက်ဇန်ဒရာဆာဇကီကကြေညာပြီးနေမှာပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းရှေ့တန်းစစ်နေတဲ့ဒေသတွေမှာနှစ်ဖက်ရှေ့မတိုးနိုင်မဲ့လက်အတော်ကြာတက်နေတာဖြစ်ပြီးတော့နှစ်ဖက်အသေးပြောက်လဲအတော်များနေတာဖြစ်ပါတယ်။ရုရှားတပ်တွေအဲ့ဒီမှာအားရော်လာနေတယ်ဆိုတော့ယူကရိန်းပြောဆိုချက်နဲ့ပတ်သက်ပြီးရုရှားဆိုတဲ့ဘက်ကတစုံတရာတုံ့ပြန်တာတော့မရှိသေးပါဘူး။ဗီဒီယိုတိုးလေးတွေရိုက်ကူးမျှဝေနေတဲ့ TikTok လူမှုဆက်သွယ်ရေးကွန်ရက်ရဲ့အမှုဆောင်အရာရှိချုပ်ကအမေရိကန်နှစ်တော်ကွန်ပဏီရှေ့မှာချက်သပရင်းတွေကစစ်ဆေးအခံခဲ့ပါတယ်။အမေရိကန်မှာအသုံးပြုသူတန်း150ရှိတဲ့တရုတ်ကုမ္ပဏီပိုင် TikTok ကိုတားမြစ်ပိတ်ပင်ဖို့တင့်မတင့်ဆုံးဖြတ်ဖို့အတွက်အမှုဆောင်အရာရှိချုပ်ရှိုစီချူးကိုဆန့်ခေါ်ခဲ့တာဖြစ်ပါတယ်။ရှိုစီချူးကလည်းသူ TikTok ရင်ဆိုင်နေရတဲ့ဆက်ဆွဲမှုတွေကိုတံပြန်ဖို့အတွက်လာပြီးတော့ဖြေရှင်းတာလည်းဖြစ်ပါတယ်။American ပြည်တော်စုမှာဂျူးတွေအပေါ်မှာပြစ်မှတ်ထားပြီးပြင်းထန်စွာကုထိလျောက်ဂျူးလွန်မှုတွေဖျက်ဆီးမှုတွေနဲ့ချင်းချောက်မှုတွေဟာမနစ်ကတော့မကြုံစဘူးထပ်ပြီးတော့တိုးလာနေတယ်လို့အသေးဖြစ်မှုတိုက်ဖြစ်ရေးအဖွဲ့ ADR ကကြေညာပြီးနေမှာပြောကြားလိုက်ပါတယ်။နှစ်ဆင်မှတ်တမ်းနေရ22ခုနှစ်မှာဂျူးဆန့်ကျင်ဖြစ်ရပေါင်း3,800နီးပါးရှိခဲ့ပါတယ်။မြန်မာစစ်ကောင်စီကိုရုရှားကထောက်ပံ့နေတာဟာလက်ခံနိုင်ရမရှိကြောင်းနဲ့ရုရှားရဲ့လက်နက်ပံ့ပိုးမှုကမြန်မာနိုင်ငံရဲ့ပဋိပက္ခကိုတိုးလာစေပြီးတော့ကြီးမားတဲ့ဆိုးကျိုးတွေကိုဖြစ်ပေါ်စေတယ်လို့ရှစ်တောင်အာရှဒေသခီးစံတွားရောက်နေတဲ့အမေရိကန်နိုင်ငံကြီးဌာနအတိုင်ပင်ဒိုင်ရက်ရှိုလေးကကြေညာပြီးနေမှာပြောကြားလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခဗျာ။ဒီကနေ့တန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ရောဘတ်မက်ကလင်းတို့ဖြစ်ပါတယ်။VOA ရဲ့တောက်ကြနေမနေ့ဖက်အတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်သောတာရှင်မြန်မာပြည်သူများလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကအစီအစဉ်မှုဖြစ်သူဆောင်မိုးကျော်ဖြစ်ပါတယ်
This program has come to you from the Voice of America, Washington.